Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ20ရက်တောက်တာနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ line to meter 25 32 50နဲ့ line line meter 190တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်တာနေ့ညပဲသတင်းတွေကိုမအီးတန့်စင်တဲ့အတူချင်းညာပြေးသွားမှာဖြစ်ပါတယ်အမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဖြစ်အောင်လှုပ်ချိုးစားလှုပ်ပြီးတော့တိုင်းပြည်ကိုညီညွတ်အောင်လှုပ်သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်ဒေါ်နယ်ထရမ့်သမ္မတအဖြစ်ဒီနေ့ကျန်းသက်စာချိန်ဆိုဖို့အလုပ်နေချိန်မှာပဲညော့လန်ဒန်ပါဝင်ကမ္ဘာတဝန်းကမြို့ကြီးတွေမှာသူကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ကျန်းသစ်စာချိန်ဆိုတော့မယ့်အမေရိကန်သမ္မတတည်ရဲ့အစိုးရအပြောင်းလဲတွေအကြောင်းကပဲကြီးစိုးနေမှာဖြစ်ပါတယ်အစိုးရတည်လက်ထက်အမေရိကန်နဲ့အာရှကုန်သွယ်ရေးကထိတ်တန့်စိန်ခေါ်မှုတစ်ခုဖြစ်နေတဲ့အကြောင်းကိုတော့
The most dangerous problem in Asia today is North Korean nuclearization.And I think
Asia Society ဖွဲ့ရဲ့ညွှန်ကြားရေးမှုပြောပြချက်နဲ့အတူနားဆင်ကြမှာပါအဲ့ဒီနောက်အမေရိကန်အစိုးရတဲ့လက်ထက်မှာအမေရိကန်မြန်မာဆက်ဆံရေးအလားအလာတွေရောဘယ်လိုရှိမလဲဆိုတာကိုလည်းပြောပြပေးသွားမှာပါရှင်အစည်းအဝေးနောက်ပိုင်းမှာတော့သုတဆုံလင်းအမေရိကန်တခွင်အမျိုးသမီးကန္တာသိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့မကြခင်မှာအင်ပီရောမှာတွေ့ဆုံကြပြီးတော့အဲ့ဒီကနေအမေရိကန်ကျန်းသက်စာချိန်ဆိုဖို့အတွက်အမေရိကန်လွှတ်တော်ကိုတွားရောက်မှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဖြစ်အောင်အလုပ်ကြိုးကြိုးစားစားလုပ်ပြီးတိုင်းပြည်ကိုညီညွတ်အောင်လုပ်သွားမယ်လို့လည်းသမ္မတကျန်းသက်စာချိန်ဆိုပွဲအကျိုးမနေ့ကကျင်းပခဲ့တဲ့အခမ်းအနားအတွက်မှာပြောကြားသွားပါတယ်။သိကောင်းတဲ့အခြေအနေတွေကိုအမေရိကန်ပြည်သူတွေတွေ့မြင်ကြမှာဖြစ်တယ်လို့မစ္စတာထရမ့်ကပြောသွားပါတယ်။သူက45ရောင်းမြောက်အမေရိကန်သမ္မတအဖြစ်ဒီကနေ့တောက်ချာနေ့မှာကျန်းသက်စာချိန်ဆိုတော့မှာပါ။မနေ့ကြာသပတေးနေ့ညနေပိုင်းကဝါရှင်တန်မြို့ရဲ့အထင်ကရလင်ကွန်မမ်မိုရီယယ်အဆောက်အဦးကြီးရဲ့ခြေရင်းမှာလုပ်တဲ့ကျန်းသက်စာချိန်ဆိုပွဲအကျိုးစင်မြင့်ဂီတာဖျော်ဖြေပွဲအပြီးမှာတော့မစ္စတာထရမ့်ပြောခဲ့တာမှာတော့အမေရိကန်ပြည်ထောင်စုမှာဘာတွေဖြစ်နေတယ်ဆိုတာကိုတကဘာလုံးကစောင့်ကြည့်နေကြတယ်လို့ဆိုပြီးတော့ဒီကနေ့ကျန်းသက်စာချိန်ဆိုတဲ့အချိန်မိုးရွာရွာနေသားသားရာသီဥတုဘယ်လိုပဲဖြစ်ဖြစ်သူကတော့ဂိမ်းဆိုင်ဘူးလို့ပြောဆိုသွားပါတယ်ဒီကနေ့ကျန်းသက်စာချိန်ဆိုမဲ့နေ့မှာရာသီဥတုကတော့မိုးအနည်းငယ်ရွာပြီးအေးမယ်လို့ခန့်မှန်းထားပါတယ်ဒီအပိုင်းမြို့တော်ဝါရှင်တန်တဝိုင်းမှာထရမ့်ကိုထောက်ခံသူတွေကန့်ကွက်သူတွေထောင်ပေါင်းများစွာလာရောက်စုဝေးဆန္ဒပြကြတာမှာတော့မနေ့ကျသပတေးနေ့ညကဝါရှင်တန် DC မှာရှိတဲ့သတင်းတောက်များအသင်းရှိမှဆန္ဒပြကြတဲ့ထရမ့်ကိုစန့်ကျင်သူတွေနဲ့ရဲတွေကြားမှာတင်းမာမှုအခြေအနေတချို့ဖြစ်ခဲ့ပါတယ်ခင်ဗျာ
မေကင်ပြည်အောင်စစ်နဲ့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရုရှားဆိုရဘက်ကအဆင်သင့်ပဲလို့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့ကဒီကနေ့မှပြောဆိုလိုက်ပါတယ်။အဲစစ်သွေးကြွချေမုံရေးပူးပေါင်းဆောင်ရွက်ဖို့စိတ်ပိုင်းဖြတ်ထားတယ်။ပူးပေါင်းဆောင်ရွက်ဖို့အဆင်သင့်ပါပဲဆိုတာအပါအဝင်ရွေးကောက်ပွဲမတိုင်ခင်ကတည်းကဒေါ်နယ်ထရမ့်ပြောခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့အလေးနက်ထားစောင့်ကြည့်ခဲ့ပါတယ်။အကြံဖက်ဝါဒနဲ့ခေတ်သစ်မှာကြုံရတဲ့တခြားစိန်ခေါ်မှုတွေအများအပြားကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်ဖို့အတွက်အမေရိကန်ပြည်အောင်စုနဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်သွားဖို့အဆင်သင့်ပဲဆိုတာကိုသမ္မတပူတင်ကလည်းအချိန်ချင်းပြောထားပြီးသားဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဗရော့ကပြောသွားတာပါဒီတော့တွင်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုအကြံပေးပုံကိုယ်တွေနဲ့ရုရှားဆူရကြားအပြန်အလှန်ဆက်သွယ်တွေနဲ့ငွေကြေးအရာဆက်နွယ်ပတ်သက်မှုတွေရှိခဲ့နိုင်တယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကရှာဖွေတွေ့ထားတဲ့အကြောင်းနယူးယောက်တိုင်းစင်းစာမှာဖော်ပြထားပါတယ်ဒါဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာထရမ့်အနိုင်ရအောင်ရုရှားကကူညီခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်ရဲ့တပ်စိတ်တစ်ပိုင်းပါဒါပေမဲ့အခုရှာဖွေတွေ့ရှိမှုတွေကသမ္မတဖြစ်လာမဲ့ထရမ့်နဲ့ဒါမှမဟုတ်သူ့ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့နဲ့ဆိုင်မဆိုင်ဆိုတာတော့ရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူ
းအမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသမ္မတအဖြစ်ကျန်းသက်စာချိန်ဆိုဖို့အနိုင်ပိုင်းအလိုမှာပဲတရုတ်နိုင်ငံကလည်းလာမယ့်အမေရိကန်အစိုးရတင်တဲ့ဆက်ဆံရေးကောင်းမွန်ဖို့မျှော်လင့်တယ်ဆိုပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဝါချူရင်းကပြောလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်အစိုးရတင်လက်ထက်မှာပဋိပက္ခမဖြစ်ရေးထိတ်တန့်မတွေ့ဆုံရေးနှစ်ဖက်စလုံးအပြန်အလှန်ယုံကြည်မှုနဲ့အကျိုးရှိစေမယ့်ပူးပေါင်းဆောင်ရွက်မှုမူဝါဒတွေပေါ်မှာအခြေခံပြီးတော့အတူလက်တွဲလှုပ်သွားနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ဝါချူရင်းကပြောလိုက်တာပါအမ မေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံဟာကုန်သွယ်ရေးမညီမျှမှုတွေလှုပ်ဆောင်နေတယ်လို့ဆွဆဲလိုက်ပြီးတော့တရုတ်နိုင်ငံရဲ့ကုန်ပစ္စည်းတွေပေါ်မှာခုံတွေတိုးကောက်ပြီးကုန်သွယ်ရေးစစ်ပွဲဆင်နွှဲသွားမယ်ဆိုပြီးတော့ချိန်ချောက်ထားပါတယ်တရုတ်သမ္မတရှီကျင်းဖင်ကတော့ကုန်သွယ်ရေးစစ်ပွဲကကမ္ဘာကုန်သွယ်ရေးမှာပါဝင်ပတ်သက်နေတဲ့နိုင်ငံအလုံးကိုထိခိုက်စေမှာဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြီးခဲ့တဲ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတကျန်းသက်စာချင်းဆိုပြီးတာနဲ့သမ္မတဖြစ်လာမယ်ဒေါ်နယ်ထရမ့်နဲ့အမြန်ဆုံးတွေ့ဆုံနိုင်အောင်အမေရိကန်ပြည်အောင်စုကိုတွားဖို့စီစဉ်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါတယ်အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးဟာဂျပန်နိုင်ငံရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးဆိုင်ရာမူဝါဒတွေရဲ့အခြေခံပဲဖြစ်ပါတယ်ဒါဟာအရင်ကရောအခုရောနောက်နာခဲ့မှာရောဒီတိုင်းပဲဆက်ရှိနေမယ်မပြောင်းလဲတဲ့မူဝါဒတရက်ပါကျွန်တော်အနေနဲ့အမေရိကန်ပြည်အောင်စုကိုအမြန်ဆုံးတွားရောက်ပြီးတော့သမ္မတထရမ့်နဲ့တွေ့ဆုံပြီးမဟာမိတ်ဆက်ဆံရေးပုံမှန်ခိုင်မအောင်လုပ်သွားခြင်းနဲ့လို့ဂျပန်ဝန်ကြီးချုပ်အာဘေကဒီကနေ့ဂျပန်လွှတ်တော်မှာမူဝါဒရေးရာနှစ်ပတ်လည်မင်ကွန်းပြောကြားချိန်မှာပြောသွားတာပါ။အမေရိကန်ပြည်အောင်စုသာအဓိကဦးစားပေးဖြစ်ရမယ်ဆိုတဲ့ထရမ့်ရဲ့မူဝါဒကြောင့်အာရှဒေသနဲ့ပတ်သက်တဲ့အမေရိကန်ရဲ့အလေးနက်ထားမှုတွေပြောင်းလဲသွားမှာကိုဂျပန်ကစိုးရိမ်နေတာပါ။ဒါပြင်တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေနဲ့အမေရိကန်ဆက်ဆက်ရေးပုံမှန်တက်မှပြီးတော့ပြဿနာတွေဖြစ်လာမှာကိုလည်းဂျပန်အစိုးရကစိတ်ပူပါတယ်။မစ္စတာအာဘေဟာပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းမစ္စတာထရမ့်ရွေးကောက်ပွဲမှာအနိုင်ရပြီးတိတ်မကြခင်မှာတွေ့ဆုံခဲ့သေးတယ်လို့သူဟာရွေးကောက်ခံသမ္မတထရမ့်ကိုပထမဆုံးတွေ့ဆုံတဲ့ပြည်ပနိုင်ငံတစ်ခုကခေါင်းဆောင်တစ်ဦးလည်းဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝီကနေတောက်ချာနေညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ယူကောက်ကန်သမ္မတဒေါ်နယ်ထရမ့်သမ္မတတဲ့အဖြစ်နဲ့ဒီကနေ့ကျန်းသက်စာချိန်ဆိုဖို့လုံနေချိန်မှာပဲအမေရိကန်ပြည်ထောင်စုနယူးယောက်အပါအဝင်လန်ဒန်မနီလာတိုရွန်တိုစတဲ့ကမ္ဘာမြို့ကြီးတွေမှာလည်းသူကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။နယူးယောက်မြို့မှာတော့ကျန်းသက်စာချင်းစုပွဲအကျိုးဆန္ဒပြတဲ့အနေနဲ့ဟောလိဝုဒ်ကကမ္ဘာကျော်ရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ရောဘတ်ဒေနီရို၊မိုက်ကယ်မိုး၊ဂျူလီယန်မိုးနဲ့မတ်ဂရူဖာလိုတို့အပါအဝင်ဆန္ဒပြသူရာပေါင်းများစွာဟာထရမ့်နိုင်ငံတကာဟိုတယ်နဲ့ထရမ့်ရဲ့အဆောက်အုံရှိမှမနေ့ဂျာတာပရိနေကဆန္ဒပြခဲ့ကြပါတယ်။ဒါပြင်ဗြိတိန်နိုင်ငံလန်ဒန်မြို့မှာလည်းဒေါ်နယ်ထရမ့်ကမက္ကဆီကိုနယ်စပ်ကိုတိုင်းနေကာမယ်ဆိုတာကိုကန့်ကွက်တဲ့အနေနဲ့တိုင်းနေကာရမယ်အစားတရားတွေစောက်ပါဆိုတဲ့စာရန်ကြီးကိုလန်ဒန်မြို့ရဲ့ထင်ကြီးတာဝါတရားကြီးပေါ်မှာချိတ်ဆွဲခဲ့သလိုသိမ်းပြည့်အတွင်းမှာလည်းမော်တော်ဘုတ်တွေနဲ့လှည့်လည်ဆန္ဒပြခဲ့ကြပါတယ်။ဒါအပြင်ကမ္ဘာနိုင်ငံတဝန်းကတိုရွန်တို၊ဆစ်ဒနီ၊အဒစ်စ်အဘာဘာ၊ဒဗ်လင်၊မနီလာစတဲ့မြို့တွေမှာလည်းဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့လဝဲဝါဒီတွေနဲ့မွတ်စလင်တက်ကြွလို့ရှားသူတွေကဖိလစ်ပိုင်သမ္မတဒူတာဒေးကိုဒေါ်နယ်ထရမ့်နဲ့ခက်ခဲခဲနေဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုရဲ့45ရောက်မြောက်သမ္မတတစ်ကိုကြိုဆိုတဲ့ခန်းနာတွေကိုဂျာတာရင်းနေညနေကလေးကဝိုင်ရှင်တန် DC မြို့တော်တဝိုက်မှာဖျော်ဖြေပွဲတွေနဲ့စတင်ကျင်းပပါတယ်။ဂျာတာရင်းနေညနေနေဝင်ချေရောက်ပြီးဆိုတာနဲ့သမ္မတဟောင်းလင်ကုအမတ်တရရုပ်ထုအဆောက်အုံကြီးရှေ့မှာဂီတဖျော်ဖြေရေးအဖွဲ့တွေသမ္မတတစ်ကိုကြိုဆိုတဲ့မျိုးချစ်တခြင်းတွေတိမှုတ်ဖျော်ဖြေခဲ့ကြပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မဲဆယ်ပွဲတွေမှာအဓိကကြေညာခဲ့တဲ့အမေရိကန်ပြည်အောင်စုကြီးမြတ်တဲ့နိုင်ငံတစ်ခုပြန်ဖြစ်ရေးကြိုဆိုပွဲဆိုတဲ့ခေါင်းစဉ်နဲ့ဖျော်ဖြေပွဲတွေကျင်းပတာဖြစ်ပြီးတော့နာမည်ကြီးအမေရိကန် country အဆိုတော်တွေဖြစ်ကြတဲ့ Toby Keith, Lee Greenwood တို့အပါအဝင် The Frontman of Country အဖွဲ့နဲ့ Three Doors Down အဖွဲ့တွေပါဝင်ဖျော်ဖြေခဲ့ကြပါတယ်။ကျန်းသက်စာချိန်ဆိုမဲ့လွှတ်တော်ရှေ့အမျိုးသားရင်ပြင်ကနေ4ကီလိုမီတာလောက်ဝေးတဲ့ Lincoln အမှတ်တရအဆောက်အုံဖျော်ဖြေပွဲတွေကျင်းပတဲ့နေရာအထိလုံခြုံရေးတွေတန်တန်းတွေကာရင်ထားပါတယ်။ Washington DC မြို့တော်ကတော့မီရှူမီပန်းတွေပစ်ပေါက်ပြီးတော့ဖျော်ဖြေပွဲတွေနဲ့၃ရက်ဆက်တိုက်ကျင်းပမယ်သမ္မတကြိုဆိုပွဲတွေကိုစတင်လိုက်ပါပြီ။သမ္မတကိုကြိုဆိုမဲ့သူထောက်ခံသူတွေကဆန္ဒပြပွဲတွေကျင်းပမယ်ဆန့်ကျင်ကန့်ကွက်တဲ့သူတွေကဒီရက်ပိုင်း Washington DC မြို့တော်ကိုရောက်လာကြပါတယ်။
ဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson နဲ့မြန်မာနိုင်ငံသားဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်းအမြင်ကပုံကိုလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်တို့နေပြီးတော့မှဒီကနေ့တွေ့ဆုံခဲ့ကြပါတယ်။ဒီကနေ့နေ့လယ်ပိုင်းကနေပြီးတော့ကိုရောက်ရှိလာတဲ့ဗြိတိန်နိုင်ငံသားဝန်ကြီးနဲ့အဖွဲ့ကိုနိုင်ငံတော်တိုင်းမြန်မာပုဂ္ဂိုလ်တော်ဆန်းစုကြည်ကသူမရဲ့နေအိမ်မှာညနေပိုင်းမှာညစာအတူစာရင်တွေ့ဆုံခဲ့တာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးချိုးဖောက်မှုတွေကိုအကူအညီပေးဖို့ကမ်းလှမ်းမှာဖြစ်ကြောင်းလဲလန်ဒန်မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပြ ြောထားပါတယ်မြန်မာနိုင်ငံရဲ့အတွင်းကူးပြောင်းရေးလုပ်ငန်းစဉ်ဟာမပြီးဆုံးသေးပေမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွန်ခဲ့တဲ့6လလောက်ကစလို့အစိုးရတာဝန်ယူခဲ့ပြီးနောက်ပေါ်ပေါက်လာတဲ့အပြောင်းလဲတွေကိုအတိအမှတ်ပြုတယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့နှစ်ပေါင်းကြာရှည်ဆက်ဆံရေးတွေရှိခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်အပြည့်အဝအားပေးသွားမှာဖြစ်သလိုမြန်မာလူထုအတွက်ငြိမ်းချမ်းရေးနဲ့တရားဝါပြောတဲ့နိုင်ငံတစ်ခုဖြစ်အောင်ဆက်လက်ပံ့ပိုးသွားမှာဖြစ်တယ်ဆိုပြီးတော့လည်းကြေညာချက်မှာဖော်ပြထားပါတယ်ဗြိတိန်နိုင်ငံသားရေးဝန်ကြီးဟာဇန်နဝါရီ22ရက်နေ့အထိမြန်မာနိုင်ငံမှာရှိသွားမှာဖြစ်ပြီးတော့မြန်မာနိုင်ငံမှာရှိနေစဉ်အတွင်းရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်တာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံသွားဖို့ရှိသလိုတိုင်းရင်းသားအင်အားစုကိုယ်စားလှယ်နဲ့တွေ့ဆုံးပြီးတော့ငင်းငယ်ရင်းနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါပြင်ရန်ကုန်စေယုံကြီးနဲ့ရွှေဘုကုံစေတီတော်တွေကိုတွားရောက်ဖို့ရှိတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗျာ
။မွေးဆေးဝါမှောင်ခိုကူသူ Joaquin El Chapo Guzman ကိုမက္ကဆီကိုအစိုးရကအမေရိကန်ပြည်အောင်စုစီလွှဲပြောင်းပေးလိုက်ပါပြီ။သူဟာမွေးဆေးဝါမှောင်ခိုကူမှုလူသက်မှုအပြင်တခြားမှုတွေနဲ့တရားရင်ဆိုင်ရမှာပါ။ Guzman ချက်တာရီနဲ့နှောင်းပိုက်မှာနယူးယောက်ကိုရောက်လာခဲ့ပြီးတော့ဒီကနေ့တောက်ကြနေမှာရုံထုံမယ်လို့ခန့်မှန်းရပါတယ်။ဒီနယူးယောက်မြို့ဟာ Mr.ဂူးစမန်ကိုတရားဆွဲဆိုထားတဲ့အမေရိကန်တရားရေးနယ်မြေတွေကတခုဖြစ်ပါတယ်။ဂူးစမန်လေရင်နဲ့ထွက်လာပြီးတော့အမေရိကန်ကိုရောက်လာပါပြီ
။ Direct from Washington The Voice of America VOA
တောက်ကြနေညာပိုင်း VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါရှင်။ဒီနေ့ကတော့အမေရိကန်ပြည်ထောင်စုမှရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတတစ်အဖြစ်တရားဝင်ကျန်းသစ္စာကျင်းပမယ့်နေ့ဖြစ်ပါတယ်။အခုကျွန်မတို့သတင်းကြေညာနေတဲ့အချိန်ဝါရှင်တန် DC ဒေသစံတော်ချိန်မနက်9နာရီကနေအခမ်းအနားစတင်နေပြီဖြစ်ပြီးဒီကနေပြီးတော့နေ့လယ်12နာရီမှာတော့မစ္စတာထရမ့်ဟာတရားဝင်ကျန်းသစ္စာကျင်းပပါတော့မယ်။ဒီကနေ့ကျန်းသစ္စာကျင်းပမယ့်နေ့ဖြစ်တဲ့အမေရိကန်ကပ်ပီတာလွှတ်တော်အဆောက်အဦကိုလှမ်းမြင်နေရတဲ့ကျမတို့ရဲ့ VOA ရုံးချုပ်အဆောက်အဦအပေါ်ဆုံးတက်ကနေပြီးတော့သတင်းပေးပို့နေတဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းရမှာကိုကျော်ကျော်သိန်းကအခုလိုဆက်ရှင်းပြပါရစေရှင်
။ဆိုမနေ့9နာရီပတ်ဝန်းကျင်လောက်မှာဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသမ္မတဘရက်အိုဘားမားနဲ့သမ္မတအင်ဂျီတော်မှာသူတို့ကော်ဖီအတူတောက်ကြပါမယ်။ပြီးတဲ့အခါကျရင်တော့မစ္စတာထရမ့်နဲ့မစ္စတာအိုဘားမားတို့ကဒီကျန်းသစ္စာကျင်းပပွဲလုပ်မဲ့လွှတ်တော်အဆောက်အဦစီကိုသူတို့ကားနဲ့အတူတူလာကြပါမယ်။ဒီကကြာကျွန်တော်တို့အခမ်းအနားအစီအစဉ်တွေတောက်လျှောက်လုပ်သွားပြီးတော့အစဉ်တိုင်းလုပ်သွားပြီးတဲ့အခါကျတော့မနေ့17:35မိနစ်ပတ်ဝန်းကျင်လောက်မှာဒီဒုတိယသမ္မတမိုက်ပန့်စ်ကရင်ဆုံးကျန်းသစ္စာကျင်းပပါမယ်။အဲဒီနောက်မှာတော့17:48မိနစ်မှာဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတရားလွှတ်တော်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကနေပြီးတော့ကျန်းသစ္စာကျင်းပပေးပါမယ်။ဒီကျန်းသစ္စာကျင်းပပွဲမှာမစ္စတာထရမ့်ကကျန်းစာအုပ်တမကျန်းစာအုပ်နှုတ်ပေါ်မှာလက်တင်ပြီးတော့ကျန်းသစ္စာကျင်းပပါမှာ။တအုပ်ကတော့သူတောက်လျှောက်ကင်လာခဲ့တဲ့ကျန်းစာအုပ်နောက်တော့ကတော့သမရဟောင်းအိဗရာဟင်လင်ကွန်းရဲ့ကျန်းစာအုပ်ပါဆိုတော့ကျန်းစာချင်းဆိုပြီးတာနဲ့သူမိန်ကွန်းပြောပါမယ်မိန်ကွန်းပြောမယ့်အချိန်က 17:50 မိနစ်လို့ကျွန်တော်တို့သိထားပါဗျာ
ဟုတ်ကဲ့ဒီလိုကျန်းသစ္စာချင်းဆိုပွဲတွေကိုဒီအမေရိကန်ပြည်ထောင်စုကဒီအရင်သမရဟောင်းတွေနောက်ဒီလွတ်တော်ကအထင်ကြီးပုံကိုယ်တွေစတဲ့ပုံကိုယ်တွေကတက်လေရှိပါတယ်ဆိုတော့ဒီနှစ်မှာကြတော့ဒီ Trump နဲ့ပတ်သက်ပြီးတော့တချို့အငင်းပွားစရာအခြေအနေတချို့ကရှိခဲ့တော့လွတ်တော်ပဲတချို့ဆိုရင်ဒီခန်းနာကိုတပိမောက်မယ်ဆိုတဲ့အခြေအနေလည်းရှိခဲ့တယ်ဆိုတော့ဒီနှစ်ခန်းနာကိုထက်မဲ့သူတွေနဲ့ပတ်သက်လို့ရောကိုကျော်သိန်းဗ ారి တိထားလဲပြောပါအောင်ရှင
့်ဟုတ်ကဲ့ပါမကင်ပြူတွေးရေကျွန်တော်တို့တိထားတဲ့လောက်ကတော့ဟိုရွေးကောက်ခံသမ္မတနဲ့ဒုသမ္မတနဲ့တခါသမ္မတဥပမာနဲ့သမ္မတကရောမီရှယ်ဥပမာတက်မယ်ဒီသမ္မတဟောင်းတွေတဲကဆိုရင်တော့သမ္မတဟောင်းဂျီမီကာတာတက်မယ်သမ္မတဟောင်းဂျော့ဂျ်ဒဘလူးဘူးရှ်တက်မယ်သမ္မတဟောင်းဘီလ်ကလင်တန်နဲ့အခုမစ္စတာထရမ့်ရဲ့ဒီကင်ပက်ကြီးထိခဲ့တဲ့မစ္စစ်ဟီလာရီကလင်တန်တို့တက်ပါမယ်ဒုတိယသမ္မတဒစ်ချေနီတက်ပါမယ်ဒီသမ္မတဟောင်းကြီးဖြစ်တဲ့ဂျော့ဂျ်ဒဘလူးဘူးရှ်ကတော့မကြသေးခင်ကပဲကျမရဲ့ချူရင်းတာကြောင့်ဒီကနေ့ခန်းနာကိုတက်နိုင်မှာမဟုတ်ဘူးလို့ပြောထားပါတယ်ခုနမက်ကင်ဘူးတွေပြောသွားသလိုပါပဲဟုတ်ပါတယ်ဒီကနေ့အခမ်းအနားကိုမတက်ဖဲနဲ့ဒီကန့်ကွက်ဆန္ဒပြပြီးတော့မတက်ဘူးလို့ပြောထားတဲ့ဒီမိုကရက်တစ်လွှတ်တော်အမှတ်80လောက်ရှိပါတယ်ဆိုအဲ့ဒီအထဲမှာကျွန်တော်တို့အထင်ရှားဆုံးလို့ပြောလို့ရတာကဒီအသားရောင်ခွဲခြားမှုတက်ဖြစ်ရေလှှရှားမှုခေါင်းဆောင်မာတင်လူသာကင်းနဲ့အတူတူတွဲပြီးတော့ဒီလှှရှားမှုမှာပါခဲ့တဲ့ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကဒီခန်းနာကိုမတက်ပါဘူးသူအပါဝင်ပေါ့လေတခြားဒီမိုကရက်လွှတ်တော်အမတ်80မတက်ပါဘူးတခြားဒီမိုကရက်လွှတ်တော်အမတ်တွေကမစ္စတာဂျွန်လူးဝစ်ကိုထောက်ခံတဲ့အနေနဲ့မစ္စတာထရမ့်ကိုကန့်ကွက်တဲ့အနေနဲ့မတက်ဖဲနေကြမှာပါအဓိကတော့မစ္စတာထရမ့်နဲ့မစ္စတာလူးဝစ်နဲ့ဂျားထဲမှာသူတို့အငင်းပွားတာလေးတွေရှိပြီးတော့ဒီဆန္ဒပြဒီကြမ်းကြုတ်ပွဲကိုမတက်ဘူးဆန္ဒပြမယ်ဆိုပြီးတော့မတက်ကြတာပေါ့လေတခါလူဒူပရိသတ်ကတော့တက်မဲ့လူဒူပရိသတ်ကတော့9-3ပေါ့9-3ပတ်ဝန်းကျင်လောက်ထိရှိမယ်ဆိုပြီးတော့ဒီပွဲကိုစီစဉ်သူတွေလုံခြုံရေးတာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့လုံခြုံရေးဆိုလို့အခုလိုမျိုးဒီလူတွေတိမ့်နဲ့ချီပြီးတော့ဝါရှင်တန် DC မှာရှိနေမဲ့အချိန်ဒီကျန်းသစ္စာချင်းဆိုပွဲမှာလုံခြုံရေးပြင်ဆင်မှုတွေကလည်းသူတို့ငွေကုန်ကြေးကြတော့ဒေါ်လာ100,000လောက်ထိတောင်ကုန်ကြခံပြီးတော့ပြင်ဆင်တယ်လို့သိရပါတယ်ဒီအချိန်နေနဲ့ပတ်သက်ပြီးတော့
ဟုတ်ပါတယ်လုံချုံရေးကတိတ်ကိုတင်းကျပ်ပါတယ်အရင်ဖြီးခဲ့ဘူးတဲ့ဒီကျွန်တော်တို့စံသစ္စာကျင်းစုပွဲတွေရဲ့လုံချုံရေးတက်ကိုအများကြီးပို့ပြီးတော့တင်းကျပ်ပါတယ်အဓိကအကြောင်းကတော့တိကျတဲ့အတိုင်းပဲဒီပြီးခဲ့တဲ့ရက်ပိုင်းတွေလပိုင်းတွေအတွင်းမှာတခြားကမ္ဘာနိုင်ငံကြီးတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အခါကျတော့ဒီအကြမ်းဖက်တိုက်ခိုက်မှုတွေရဲ့အကြောင်းကိုကောက်ွယ်ဖို့ပါအထူးသဖြင့်တော့လုံဝိုးလို့ခေါ်တဲ့ဒီတယောက်တည်းလှုပ်ရှားတတ်တဲ့ဖမ်းရတိရခက်တဲ့အကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုဒီရန်ကနေပြီးတော့ကောက်ွယ်ဖို့ပါနောက်တစ်ခုကကြတော့အဲ့ဒါလူအများကြီးလာမှဖြစ်တယ်လို့ဆန္ဒပြပွဲတွေကလည်းပဲသူကအများကြီးဖြစ်ဖို့ရှိပါတယ်ဖြစ်တဲ့အခါကျတော့ဒီဆန္ဒပြပွဲတွေမှာရုံးဝင်းဆန်ခတ်တွေမဖြစ်အောင်အကြမ်းဖက်တိုက်ခိုက်မှုတွေရန်ကနေကောက်ွယ်နိုင်အောင်ဆန္ဒပြပွဲဆိုတဲ့နေရာမှာထောက်ခံသူတွေလည်းပဲဆန္ဒပြပွဲတွေရှိနိုင်တဲ့အခါကျတော့ထောက်ခံသူတွေနဲ့ကန့်ကွက်တဲ့လူတွေနဲ့ကြားမှာရုံးဝင်းဆန်ခတ်မဖြစ်အောင်ဒီအခြေအနေတွေကိုကောက်ွယ်ဖို့အတွက်လူညုံရေးတာဝန်ရှိသူတွေကလူညုံရေးတာဝန်ရှိသူပေါင်းဒီဌာနအသီးသီးကပေါ့လေလူညုံရေးတာဝန်ရှိသူပေါင်း 28,000 လောက်အထိကိုတာဝန်ချထားပြီးတော့လူညုံရေးကိုတကယ့်ကိုအထူးသတိထားပြီးတော့တင်းတင်းကြပ်ကြပ်လုပ်နေတဲ့အနေအထားကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
โอเคဒီလုံချုံရေးတင်းကျပ်ချထားတဲ့အကြောင်းရင်းထဲမှာဆွဆွပြောသလိုဒီဆန္ဒလာပြချမယ်သူတွေပေါ့เนาะအများပြားရှိနေတယ်ဆိုကျမတို့သိထားတဲ့အတိုင်းဆိုလို့ရှိရင်တော့ဒီအရင်သမရကျန်းသစ္စာချင်းစုပွဲတွေမှာဂျုံခဲ့ရဘူးတဲ့ဆန္ဒပြပွဲတွေဒီထက်ကိုပို့ပြီးတော့ဆယ်စားလောက်ပို့များမဲ့ဒီအရေးအတွက်နဲ့ပေါ့เนาะဒီဆန္ဒပြဖို့ပြခွင့်တင်ထားတဲ့သူတွေရှိတယ်လို့လည်းကျမအဖွဲ့တွေရှိတယ်လို့လည်းကျမတို့သိထားရတယ်ဆိုတော့ဒီဆန္ဒပြပွဲတွေကထူးထူးခြားခြားအရင်ကျန်းသစ္စာချင်းစုပွဲတွေနဲ့မတူပေါ့เนาะထူးခြားခြားဖြစ်နေတဲ့ဒီဆန္ဒပြပွဲတွေရောဘလို့ချင်းနေလဲချင်းအခုဒီနေ့မှလည်းရှိနေမယ်နောက်နေ့လည်းရှိနေမယ်လို့တော့ကျမတို့သိထားတာရှိပါတယ
်အဲ့ဒါလည်းပတ်သက်လို့ဟုတ်ပါရဲ့ခင်ဗျာဆန္ဒပြပွဲတွေကဘယ်လောက်ထိထူးခြားတယ်လဲဆိုရင်သူတို့ပြောတာအရပေါ့လေဒီဗီယက်နမ်စစ်ပွဲကာလကလေးကဆိုရင်ဘယ်တုန်းကနေမှမတူတဲ့ကြီးမားတဲ့ပို့ပြီးတော့ကြီးတဲ့ဆန္ဒပြပွဲတွေရှိမယ်လို့ပြောထားပါတယ်ကျွန်တော်တို့သိထားသလောက်ဆိုရင်ဆန္ဒပြဖို့ခွင့်ပြုမိတင်ထားတဲ့အဖွဲ့ပေါင်းက100လောက်ရှိတယ်အဲ့ဒီကနေ့တောက်ကြနေတရက်ထဲမှာကိုပဲ63ပွဲလောက်ဆန္ဒပြမယ်ဒီထဲမှာကျွန်တော်ထူးထူးခြားခြားလေးပြောချင်တာကဆန္ဒပြတဲ့ထဲမှာထူးထူးခြားခြားလေးပြောချင်တာကဒီအမေရိကန်ပြည်ထောင်စုမှာစေးချောက်ကိုတရားဝင်သုံးဆွဲခွင့်ရဖို့လှုပ်ရှားနေတဲ့လူတွေကဒီဒီနေရာနဲ့မလန့်မကန့်ပေါ့လေနည်းနည်းမလန့်တဲ့နေရာမှာရှိတဲ့ဒူပွန်စာကောဆိုတဲ့အရက်မှာဒီစေးချောက်စစ်လိတ်အစီအတွက်ပေါ့ထောင်ပေါင်းများစွာကိုသူတို့ကဝေဖို့မနေ့9နာရီမှာဝေဖို့သူတို့စီစဉ်ထားတယ်ဆိုတော့အဲ့ဒီစေးချောက်တွေကိုဆန္ဒပြဝဲကျင်းပတဲ့ဒီနေရာကိုလူတွေကလာကြပြီးတဲ့အခါကျတော့သမရလက်ရှိရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကျန်းသစ္စာကျင်းဆိုတဲ့အချိန်လောက်ရောက်တာနဲ့တို့ကဒီစစ်လိတ်တွေကိုစစ်ကြောက်စစ်လိတ်တွေကိုမိထုံညှိပြီးတော့တောက်ကြမှာတို့ရဲ့အဓိကလူရွယ်ချက်ကတော့အမေရိကန်အစိုးရအနေနဲ့စစ်ကြောက်ကိုတရားဝင်သုံးဆွဲခွင့်ပေးပါဆိုတဲ့တောင်းဆိုချက်ကိုပြတယ်နေတယ်တို့အားလို့စစ်ကြောက်ကိုတရားဝင်ဟိုမိကြည့်ပြီးတော့စမိညှိပြီးတော့တောက်ကြမယ်ပေါ့လေဒါအပြင်ကြီးမားတဲ့ဆန္ဒပြပွဲဒီကနေ့မှကြီးမားတဲ့ဆန္ဒပြပွဲတစ်ခုကတော့ Disrupt G20 လို့တို့ပြောထားပါတယ် G20 ဆိုတော့ဇန်နဝါရီလ20ရက်နေ့ပေါ့လေဒီကျန်းသစ္စာကျင်းစုဘက်ကိုအနောက်ရှက်ပေးမယ်ဆိုတဲ့ဆန္ဒပြပွဲကြီးတို့စီစဉ်ထားပါတယ်ဒီစနေနေ့မနေ့မှလည်းပဲလူပေါင်းများစွာပါမယ် Women'sMarch on Washington ဆိုတဲ့အများအထူးသဖြင့်တော့အမျိုးသမီးရေးလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲကြီးတစ်ခုဖြစ်ဖို့လည်းစီစဉ်ထားပါရခင်ဗျ
ဟုတ်ကဲ့ကိုကျော်သိရေဆိုတော့ဒီနေ့ကဒီခုဒီကျန်းသစ္စာကျင်းစုပွဲ12နိုင်ဝင်းချင်မှာစမယ်ဒီကျန်းသစ္စာကျင်းစုပွဲပြီးသွားရင်ရောဒီနောက်ပိုင်းဘာစီစဉ်တွေရှိအောင်မလဲရှင
်ဟုတ်ကဲ့ကျန်းသစ္စာကျင်းစုပွဲပြီးသွားတယ်ဆိုရင်တော့ကျွန်တော်တို့ဒီမှာတော့ parade လို့ခေါ်တာပေါ့လေအလားပြားချစ်တဲ့ပွဲတွေသွားမှာပါအထူးပြုတယ်အဲ့ဒီမတိုင်ခင်မှာကျန်းသစ္စာကျင်းစုပွဲပြီးတာနဲ့သမရဥဘာမကကျွန်တော်တို့မနေ့12နိုင်ခွဲမှာလွတ်တော်အဆောက်အဦးကနေပြီးတော့ရဟယင်နဲ့ထွက်ခွာပါမယ်အဲသမရအဲ့ဒီအချိန်မှာသမရဖြစ်တော်ဖြစ်တဲ့ဒေါ်နယ်ထရမ့်ကဒုသမရနဲ့တူသူတို့နေလက်စားစားမယ်ပြီးတဲ့အခါကျရင်တော့လွှတ်တော်ကနေပြီးတော့ဒီတပ်ဖွဲ့တွေရဲ့ဂုံပြူချီတက်တာအလေးပြုတာခံယူတာတို့အဲ့ဒီကနေတော့ပန်ဆယ်ဗီးနီးယားအေဗင်ယူလမ်းမကြီးတစ်လျှောက်ဒီသမရအင်ဖြူရော်စီကိုကားနဲ့ချီတက်သွားကြမယ်ကားနဲ့သွားကြမယ်ပေါ့လေဒါကလမ်းမလည်းဆင်းနိုင်ပွဲတော့ရှိပါတယ်ဒါတော့ကျွန်တော်တို့သေချာမသိသေးပါဘူးအဲ့ဒီမှာသမရအင်ဖြူရော်မှာရှေ့မှာရှိတဲ့ဆင်ပြင်းကနေပြီးတော့သမရနဲ့သမရမိသားစုတခြားသူတို့တာဝန်ရှိတဲ့လူတွေကဒီစတန်အလှပြချီတက်ကားတွေကိုအဲ့ဒီမှာပဲထိုင်ပြီးတော့ကြည့်သွားကြမှာပါမနေ့ပြန်မနေ့ဆင်နိုင်မှာ National Cathedral ဘုရားကျောင်းကြီးမှာသမရထရမ့်ကိုယ်တိုင်တက်တဲ့ဝိပုစုတောင်းပွဲပြီးရင်တော့ဒီသမရကျန်းသစ္စာကျင်းစုပွဲအခမ်းအနားတွေတရားဝင်ပြီးဆုံးသွားပြီလို့ပြောရပြီးအမေရိကန်အစိုးရအဖွဲ့အစ်စပြီးတော့တာဝန်ထမ်းဆောင်တော့မှဖြစ်ပါတယ်မခင်ဖြူတွေရေ
ကိုကျော်ကျော်သိန်းကိုမခင်ဖြူတွေကဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်ရှင်ကျန်းသစ္စာကျင်းစုပွဲအခမ်းအနားတွေကတော့ဒီကနေ့ဝါရှင်တန်ဒေသစန်တော်ဂျေမနက်9နာရီအခုအတန်လွှင့်နေတဲ့အချိန်မှာပဲစတင်နေပါပြီတော်တာရှင်နေနေနဲ့စိတ်ပါဝင်စားကြည့်ရှုလို့ကြတယ်ဆိုရင်ကျန်းသစ္စာကျင်းစုပွဲအခမ်းအနားမြင်ကွင်းတွေကိုမြန်မာစန်တော်ဂျေည10နာရီကစပြီးတော့VOA internet စာမျက်နှာ burmese.voanews.com နဲ့ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာတွေကနေပြီးတော့တိုက်လျှောက်တိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
သမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အမေရိကန်အစိုးရသစ်စတင်တာဝန်ယူတဲ့အချိန်မှာနိုင်ငံတကာဆက်ဆံရေးမှာအပြောင်းအလဲတွေအများကြီးဖြစ်ပေါ်လာနိုင်တာကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလည်းတက်ရောက်မှုတွေရှိလာနိုင်ပါတယ်။ဒါ့အပြင်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်အစိုးရနဲ့ကွာခြားလာနိုင်တဲ့အကြောင်းနဲ့ဒီအတွက်ဂရုတစိုက်ကင်တွယ်ဖို့လိုအပ်လာနေတဲ့အကြောင်းကိုတော့မြန်မာနဲ့နိုင်ငံတကာအရေးလစ်လာသူတွေကသုံးသပ်ကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ကျန်းသစ္စာကျိန်ဆိုမဲ့အမေရိကန်သမ္မတတဲ့ဒေါ်နယ်ထရန့်ဟာသူတာဝန်ယူချိန်မှာနိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာမူဝါဒအပြောင်းအလဲတွေရှိလာနိုင်တယ်လို့နိုင်ငံသားရေးမူဝါဒအထူးသဖြင့်အာရှဒေသနဲ့ဆက်ဆံရေးဟာလည်းပြောင်းလဲမဲ့အခြေအနေတွေရှိနေပါတဲ့အမေရိကန်အစိုးရအပြောင်းအလဲကြောင့်မြန်မာပြည်အပေါ်တည်ရောက်နိုင်တဲ့အခြေအနေကိုနိုင်ငံရေးလေလာသုံးသပ်သူဒေါက်တာခင်မောင်ညိုကအခုလိုပြောပါတဲ
့သူကတော့တည်ရောက်လို့မျိုးနိုင်ငံကြတော့သူကကျွန်တော်လေးအရေးထားတော့ရကျွန်တော်တို့တန်းကြီးရတော့အများကြီးလည်းဟိုအရေးပါတယ်လို့တော့ယူဆတာမဟုတ်လို့ကျွန်တော်တို့မြန်မာပြည်ကတော့အများကြီးဆက်ကြည့်အောင်မဟုတ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့အိုဘားမားတို့ဟီလာရီကလင်တန်တို့လိုမျိုးဒီမှာကြီးကိုယူဆခုကတော့ဟောရှိလာမယ်တော့မဟုတ်ဘူးကျွန်တော်နည်းနည်းလေးကြော့နေတော့မှကျွန်တော်ယူဆပါတယ်ဒီလူခွင့်ရင်းနဲ့ဒီမိုကရေစီအရေးကြီးချက်တွေကိုမစ္စတာထရမ့်နေနဲ့ဒီနေ့ဘောကဖြစ်တဲ့လူတွေကဆက်တော့တွေ့ရအောင်လောက်သွားမယ်ဆိုတော့အများကြီးတော့ဆိုးလာမှာတော့မဟုတ်ဘူး။ဒါပေမဲ့တိုးတက်မှုကတော့ဒီစီစီရလာမယ်လို့မထင်ဘူး
။နိုင်ငံတကာရေးရသုံးသပ်သူဒေါက်တာခင်စောဝင်းကတော့အမေရိကန်ဟာအာရှဒေသကိုဆက်ဆက်ရေးလျှော့ချလိုက်မယ်ဆိုရင်အခြားပြိုင်ဘက်တွေဖြစ်တဲ့တရုတ်နဲ့ဂျပန်တို့ကိုအခွင့်အရေးပေးသလိုဖြစ်ပြီးအရှေ့အာရှမှာသူ့ရဲ့ဩဇာကျဆင်းသွားမှာဖြစ်ကြောင်းသုံးသပ်ပါတယ်
။အမေရိကန်နဲ့အတူဒီအာရှနိုင်ငံတွေကိုအပြိုင်ဆိုင်စည်းရုံးနေတဲ့နိုင်ငံတွေအများကြီးရှိတယ်။နံပါတ်1ကတရုတ်ပေါ့။နံပါတ်2ကတော့ဂျပန်ပေါ့။ကဲအဲ့ဒါတွေကပြောမယ်ဆိုရင်လက်ခံောင်းခတ်သွားမှာပေါ့နော်။ကျေစွန်းနဲ့ဖြီးပြီးတော့အမေရိကဒီမှာနေရာတစ်ခုကိုသူကထူအောင်ထားတာလေ။အရှေ့အာရှမှာဆိုလို့ရှိပေါ့။ဒါတွေအကုန်လုံးလက်လွတ်ဆော့ရှော့သွားနိုင်လာပေါ့နော်
။မြန်မာပြည်အနေနဲ့အမေရိကန်နဲ့ဆက်ဆံရေးကိုပုံမအားဆိုင်ဖို့လိုလာကြောင်းလည်းပြောပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကအငင်းစားအရာရှိဦးငွေဝင်းကတော့သမ္မတတစ်ဒေါ်နယ်ထရန့်နဲ့မြန်မာနိုင်ငံရေးဆက်ဆံမှုအပေါ်အခုလိုသုံးသပ်ပါတယ်
။သူကစီးပွားရေးမှာဆိုတော့စဉ်းစားရင်စီးပွားရေးလိုပဲစဉ်းစားနေအောင်မိတယ်။အကျိုးမြတ်ပေါ့ကွ။တို့တော့ကမ္ဘာကနိုင်ငံတွေမြန်မာအပါဝင်နိုင်ငံတွေကိုပြစ်ပယ်ပြီးတော့သူအကျိုးစီးပွားရေးကိုစီးပွားရေးမှာစဉ်းစားကိုစဉ်းစားလို့မရဘူးလေကွ။အခုပဲအမေရိကန်လူမျိုးတွေအကုန်လုံးနဲ့ပေါင်းပြီးတော့လုပ်ပါတယ်ပိုင်းကနည်းနည်းလေးကနည်းနည်းလေးရောက်လာပြီ။အဲ့တော့ဒါကိုချင်းချင်းအပြင်တိုက်ပြီးတော့ရောင်းမြလန်ပြီးတော့လုပ်ပြမဲ့အခြေအနေတော့မရှိပါဘူး
။အရင်အမေရိကန်အစိုးရလက်ထက်ကသမ္မတအိုဘားမားနဲ့နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ကိုယ်တိုင်မြန်မာပြည်ကိုလာရောက်လည်ပတ်ခဲ့တယ်လို့မြန်မာဒီမိုကရေစီရဲ့လူခွင့်ရေးဖြစ်ပေါ်တိုးတက်ရေးအတွက်လည်းကူညီထောက်ပံ့တာတွေရှိခဲ့ပါတယ်။
ကိုမိုးစောပြောပြခဲ့တာပါရှင်။အာရှဒေသကုံသွဲရေးနဲ့ကုံသွဲရေးဆိုင်ရာကိစ္စတွေဟာဒေါ်နယ်ထရမ့်ရဲ့အမေရိကန်အစိုးရအသည့်အတွက်ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကထိတ်တန့်စိန်ခေါ်မှုတွေဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးဒေသတွေမှာအန်ဒီရဲ့အကြီးဆုံးပြဿနာဖြစ်နေတဲ့တစ်ချိန်တည်းမှာတရုတ်နိုင်ငံနဲ့ကုံသွဲမှုဆက်ဆံရေးတင်းမာလာမဲ့အလားအလာတွေဖြစ်နေတာပါ။ဒီအကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးကိုရနိုင်ကပြောပြထားပါရှင်။
အမေရိကန်သမ္မတတဲ့အဖြစ်ကျန်းသက်စာချိန်ဆိုမဲ့ဒေါ်နယ်ထရမ့်ရဲ့ဆိုင်ရမဲ့ကမ္ဘာလုံးဆိုင်ရာထိတ်တန့်စိန်ခေါ်မှုတွေထဲမှာအာရှဒေသကုံသွယ်ရေးနဲ့ကာကွယ်ရေးကိစ္စရပ်တွေပေါင်းပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကအာရှဒေသမှာဒီကနေ့အန်ဒီရဲ့အကြီးမားဆုံးပြဿနာဖြစ်ပြီးတော့ဒေါ်နယ်ထရမ့်အနေနဲ့မြောက်ကိုရီးယားအစိုးရကိုအခုထပ်ပိုပြီးဖိအားပေးနိုင်ဖို့အာရှဒေသကမဟာမိတ်တွေနဲ့ချက်ချင်းတွဲဆုံညှိနှိုင်းဖို့ကိုလည်းအေရှားဆိုဆိုက်တီဖွဲ့ကအမေရိကန်တရုတ်နိုင်ငံဆက်ဆံရေးဆိုင်ရာညွှန်ကြားရေးမှူးOval Shell ကပြောလိုက်ပါတယ
် The most dangerous problem in Asia today is North Korean nuclearization and I think Trump
ဒီကနေ့အာရှမှာကြောက်စရာအကောင်းဆုံးကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပဲဖြစ်ပါတယ် Donald Trump အနေနဲ့ကျန်းသက်စာချိန်ဆိုပြီးသမရဖြစ်လာတာနဲ့ American ပြည်အောင်စုဟာတောင်ကိုရီးယားဂျပန်စတဲ့အာရှကမဟာမိတ်တွေဆက်ဆံရေးကိုဆက်လက်ထားရှိသွားမယ်ဆိုတာကိုချက်ချင်းထက်လောင်းအတည်ပြုတယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်မြောက်ကိုရီးယားနိုင်ငံကိုအခုထက်ပိုပြီးတော့ဖိအားပေးနိုင်မှုအတွက်ကျွန်တော်တို့အနေနဲ့တရုတ်နိုင်ငံနဲ့သဘောတူညီမှုလုပ်နိုင်မလားဆိုတာကိုလည်းစဉ်းစားသင့်ပါတယ်
။နိုင်ငံသားရေးမှုဝါဒနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကိုတော့ဒေါ်နယ်ထရမ့်ကထုတ်ဖော်အခုချိန်ထိထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့မြောက်ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ပတ်သက်ပြီးတော့ Twitter ကနေတော့ပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။သူရဲ့ Twitter စာမျက်နှာမှာတင်ထားတဲ့ post တစ်ခုမှာတော့တရုတ်နိုင်ငံအနေနဲ့တိုက်ချင်းပစ်ပယ်ထိန်ဒုံးကြီးထုတ်လုပ်နိုင်ဖို့ကြိုးစားနေတဲ့မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့အကူအညီပေးမှာမဟုတ်ဘူးဆိုပြီးတော့ရွေးကောက်ကံသမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ် ဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာကုန်သွယ်ရေးမညီမျှမှုတွေလှုပ်ဆောင်နေတယ်လို့ဆွဆွဲလိုက်ပြီးတော့အဲ့လိုလုပ်နေတာတွေပေါ်မှာအခွန်တွေတိုးမြင့်ကောက်ခံသွားမယ်ဆိုပြီးတော့ချင်းချောက်လိုက်ပါတယ
် China will match the US if Trump starts imposing tariffs and engaging in the trade war on the other hand
ဒီလိုထရမ့်ကသွင်းကုန်တွေပေါ်အခွန်တွေစတင်တိုးမြင့်ကောက်ခံပြီးကုန်သွယ်ရေးစစ်ပွဲဆင်နွှဲလာခဲ့မယ်ဆိုရင်တရုတ်နိုင်ငံကလည်းအမေရိကန်ကိုအလားတူတုံ့ပြန်မှာပါဒါပေမဲ့တစ်ဖက်မှာလည်းရှင်းရှင်းလင်းလင်းတော့မရှိပါဘူး။ Donald Trump ကြောင့်ကျွန်တော်တို့အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းလာနိုင်တယ်လို့ဆိုလဲဆိုသွားနိုင်ပါတယ်။လက်တွေ့မှာတော့ Donald Trump ဟာစန့်ကျင်ဘက်အစွန်းတစ်ဖက်မှာရှိတာကြောင့်အချိန်မီဆိုသွားနိုင်တယ်လို့ကောင်းလဲကောင်းသွားနိုင်ပါတယ်
။ Donald Trump သမ္မတအဖြစ်နဲ့ကျန်းသစ္စာချိန်ဆိုပြီးတာနဲ့တပြိုင်နက်အာရှပစိဖိတ်ရေဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP ရဲ့အနာဂတ်ဟာလည်းမရေမရာဖြစ်လာနေပါတယ်။ဒါပေမဲ့လည်းအစိုးရတဲ့အနေနဲ့ကျွန်တော်တို့ဟာအရင်နဲ့မတူတော့တဲ့ကမ္ဘာကြီးမှာနေနေရတယ်ဆိုတာကိုသတိပြုဖို့လိုတယ်လို့ယာရုကနေအနားယူတော့မဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
် We're living in a different world. People need to really grab onto that. The new administration
ကျွန်တော်တို့အရင်နဲ့မတူတဲ့ကမ္ဘာကြီးမှာနေနေကြရတာပါ။ဒါကိုလူတွေအနေနဲ့သိထားဖို့လိုတယ်လို့ Trump အစိုးရတဲ့အနေနဲ့လည်းသိထားဖို့လိုပါတယ်။အခုကအရင်ကကျွန်တော်တို့အမေရိကန်နိုင်ငံတနိုင်ငံပဲအင်အားကြီးနိုင်ငံဖြစ်နေရှိနေခဲ့တဲ့ဒုတိယကမ္ဘာစစ်ပြီးကာလလို့မဟုတ်တော့ပါဘူ
းဒေါနယ်ထရမ့်ကတော့သူ့အစိုးရလက်ထက်မှာအမေရိကန်ပြည်ထောင်စုအနေနဲ့အရင်ကတည်းကပို့ပြီးတော့လေးစားခံရတဲ့နိုင်ငံတစ်ခုဖြစ်လာမှာဖြစ်တယ်လို့လည်းပြောပါတယ
် There's no reset button. We're either going to get along or we're not. I hope we get along.
ဆက်ကနေပြန်ဆောက်လို့မရနိုင်ပါဘူးကျွန်တော်အနေနဲ့အဆင်ပြေနိုင်တယ်လို့အဆင်မပြေတာလည်းဖြစ်နိုင်ပါတယ်အဆင်ပြေဖို့တော့မျှော်လင့်ပါတယ်တရုတ်နိုင်ငံကတော့ကျွန်တော်တို့အနေနဲ့စီးပွားရေးရလုံးဝအမြတ်ထုတ်နေတယ်လို့တောင်တရုတ်ပင်လယ်တွင်းမှာလည်းသူတို့ရဲ့ကြီးမားတဲ့ခံတပ်ကြီးတွေစောက်ပြီးတော့အမြတ်ထုတ်နေပါတယ်။ဒါပေမဲ့ရုရှားတရုတ်ဂျပန်မက္ကဆီကိုနဲ့တခြားနိုင်ငံကအားလုံးကအခုလက်ရှိအစိုးရအောက်မှာထက်ကျွန်တော်တို့ကိုပို့ပြီးတော့လေးစားလာမှာဖြစ်ပါတယ
်။ Donald Trump ဟာ January 20ရက်နေ့မှာတော့ American ပြည်ထောင်စုရဲ့45ရောင်းမြောက်သမ္မတအဖြစ်နဲ့ကျန်းသစ္စာချိန်ဆသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြခဲ့တာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတစ်ခုကိုပြောပြပါမယ်။ပြည်ထောင်နိုင်ငံသားရေးဝန်ကြီးဟာဒီနေ့နေပြည်တော်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ပြီးခဲ့တဲ့နိုင်ပိုင်းအတွင်းကပဲတွေ့ဆုံခဲ့ပါတယ်။ဇန်နဝါရီလ22ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့ဝန်ကြီး Boris Johnson ဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေကိုဗြိတိန်ကဆက်လက်ကူညီဖို့ကန့်လန့်ထားတဲ့အကြောင်းဗြိတိန်အစိုးရကကြေညာချက်ထုတ်ပြန်ထားတယ်လို့လည်းဆိုပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခရီးစဉ်အကြောင်းကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။9နှစ်အတွင်းမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဗြိတိန်နိုင်ငံသားဝန်ကြီးအဖြစ်ရောက်လာတဲ့ Boris Johnson ဟာဒီနေ့ညနေ6နာရီမှာဒေါက်ဆန်းစုကြည်ရဲ့နေပြည်တော်နေအိမ်မှာညစာသုံးဆောင်ရင်းတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်အဓိကရွေးချယ်နဲ့ပတ်သက်ပြီးနိုင်ငံသားဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်စရာက
ရွေးချယ်ကတော့ကျွန်တော်တို့ရဲ့ဒီဒီမိုကရေစီပြည်ပြည်သားရေးကိုအားပေးတဲ့သဘောနဲ့သူတို့ဒီ support လုပ်တဲ့နေလာတဲ့သဘော
။ဒီနေ့လန်ဒန်မှာထုတ်ပြန်ခဲ့တဲ့သတင်းကြေညာချက်ထဲမှာလည်းမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာမပီးဆုံးသေးပေမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွန်ခဲ့တဲ့6လလောက်ကစလို့အစိုးရတာဝန်ယူခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့အပြောင်းလဲတွေကိုလည်းအတိအမှတ်ပြုတယ်လို့ဖော်ပြထားပါတယ်။ပြည်ထောင်နိုင်ငံရေးဝန်ကြီးရဲ့ဒီခီးစင်မှာဒေါက်ဆန်းစုကြည်အပြင်အခြားအစိုးရထိပ်တန်းအရာရှိတွေနဲ့ပါတွေ့ဆုံဖို့ပြင်ဆင်ထားကြောင်းနိုင်ငံရေးညွှန်ကြားရေးမှူးချုပ်ဦးကျော်စရာကဆက်ရှင်းပြပါတယ
်။ဒီပြည်တော်မှာတော့ကျွန်တော်တို့ဒီနိုင်ငံတော်တန်ငယ်ပုဂ္ဂိုလ်ပြနောက်တဲ့ပြုပ်ကိုလည်းရှိပါတယ်။ဟုတ်ကဲ့။အဘိဓသန်ဒီတွေ့အစည်းအဝေးရေနော်တွေ့ရတဲ့ကြည်လေးတွေကျွန်တော်တို့တွေ့ရတော့ကြိုဒီမျိုးစီစဉ်ထားနေတာရှိပါတ
ယ်ဒီတိန်ဆိုရကထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းနိုင်ငံခြားရေးဝန်ကြီးဂျွန်ဆန်ဟာမြမဒီမိုကရေစီရေးအပြင်အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်ပါကူညီဖို့ရည်ရွယ်ထားပြီးပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေအရက်ဖက်တိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေနဲ့ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အဖွဲ့ဝင်တွေနဲ့ပါတွေ့ဖို့ရှိတယ်လို့ဖော်ပြထားပါတယ်မနေ့ကစက်တင်ဘာလမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ခဲ့ဘူးတဲ့နိုင်ငံသားရေးဝန်ကြီးဂျွန်ဆန်အနေနဲ့ရန်ကုန်မှာ NGO တချို့နဲ့တွေ့ဆုံပြီးရွှေဒဂုံဇေဒီတော်ကိုသွားဖူးဖို့နဲ့ရန်ကုန်ပြည်သူ့စီရင်ကိုသွားလည်လာဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တာပါရှင်သောတာရှင်များရှင်ကျမတို့အခု VOA ထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်ပြပချင်းမိနစ်ပိုင်းအတွင်းမှာပဲဒီကနေ့သမရကျန်းသစ္စာချိန်ဆိုပွဲအခမ်းအနားမြင်ကွင်းတွေကို VOA ရဲ့ internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA Facebook ဆာမျက်နှာဖြစ်တဲ့ VOA Bamis News မှာလည်းတော့အခု Radio အစီအစဉ်အပီးမြမစံတော်ချိန်ည10နာရီမှာတောက်လျှောက်တိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အင်ချမ်းမြေလုပ်ငန်းရှင်ဂရီကျွဲတထေးကြီးဘွားကနေကမ္ဘာမှာအကြီးဆုံးဩဇာရှိတဲ့အမေရိကန်သမ္မတအဖြစ်လာခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကျန်းသစ္စာချိန်ဆိုပွဲမြင့်ကွင်းဆောင်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ် January လ20ရက်တောက်ကြနေညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာအမျိုးသမီးကန္တာသိပ္ပံနဲ့နှီးပညာအစီအစဉ်မှာတော့နားဆင်ရမယ့်ဒီကျေးလက်ဒေတာတွေမှာပြန်ပြည့်မြဲစွမ်းအင်ကိုတင်းတင်းကြပ်ကြပ်အသုံးပြုလာနိုင်ဖို့ဘာတွေဆောင်ရွက်ပေးသင့်ပါသလဲဆိုတဲ့အကြောင်းကတော့
green energy ပေါ့ renewable energy ကိုကဘာသွားနေသလိုကျွန်တော်တို့နိုင်ငံပြောင်းဖို့အခွင့်အရေးရှိတယ်ဆိုတော့အဲ့ဒါ2019နှစ်မှာစနိုင်အောင်လို့တော့ကျွန်တော်တို့ကဒီလာမယ့် 2019
ဖေဖော်ဝါရီမှာပြန်ပြည့်မြဲစွမ်းအင်အတင်းကဥအောင်မြင့်ရဲ့ရှင်းလင်းပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်သလိုသုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီကနေ့ January 20ရက်နေ့မှာစံသစ္စာချိန်ဆိုပြီးရင်Donald Trump ဟာအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်လာပါတော့မယ်။သမ္မတကတော့ဖြစ်လာတော့မယ် Mr. Trump ရဲ့ဇနီး Melania Trump ကိုလည်းနိုင်ငံတကာကစိတ်ဝင်စားကြမှာဖြစ်လို့အမေရိကန်ရဲ့သမ္မတကတော့အစ်စ်အကြောင်းကိုဒီသတင်းပတ်ရဲ့မြို့သမီးကန္တာမှာဒေါ်လာလတန်းကတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined.
It's great to be here and thank you all for your support and tomorrow we're starting the work ahead a lot of responsibility a lot to take care of and we will make America great again.
မြန်မာပြည်နေတာတိတ်ကိုခုံးကြပါထောက်ခံကြသူတွေကိုလည်းအားလုံးကျေးဇူးတင်ပါတယ်မြေပြန်ဆိုကျမတို့လုပ်ငန်းစကြတော့မှာပါမျှော်လင့်ချက်တွေအများကြီးရှိသလိုလုံဆောင်စရာတွေလည်းအများကြီးရှိပါတယ်။အမေရိကန်ပြည်ထောင်စုကြီးပြန်လည်အားကောင်းလာဖို့ကျမတို့လုံဆောင်ကြမှာပါလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဇနီးဖြစ်သူမီလီနီယာထရမ့်ကသူခင်မွန်းသမ္မတမဖြစ်မီတည့်ရက်လိုဖြစ်တဲ့ဇန်နဝါရီလ16ရက်နေ့ကဝါရှင်တန် DC မြို့တော်ရှိထရမ့်ဟိုတယ်အဆောက်အဦမှာနေစာတီခင်းအခန်းစဉ်ခင်မွန်းတဲ့ဖြစ်သူကစကားတစ်ခွန်းတစ်ခွန်းလောက်ပြောဖို့မိုက်ခရိုဖုန်းရှိကိုသူ့ကိုခေါ်ခဲ့ရမှာအခုလိုမီလီနီယာထရမ့်ကပြောခဲ့တာဖြစ်ပါတယ်သမ္မတထရမ့်ရဲ့တတိယမြောက်ဇနီးဖြစ်သူအသက်46နှစ်အရွယ်မလာနီယာထရမ့်ရဲ့ဇာတိကတော့ယူဂိုစလာဗီးယားတစိတ်တိုင်းဖြစ်တဲ့ဆလိုဗီးနီးယားကဖြစ်ပြီးတမန်မိသားစုကဆင်းသက်လာတာပါသူအနေနဲ့ငယ်စဉ်ကတည်းကမော်ဒယ်အလှမယ်ဖြစ်ခဲ့ပြီး1996ခုနှစ်နယူးယောက်ကိုလာရောက်ခြေချခဲ့ရမှာထိုစဉ်အင်ချန်ဘီလီယံနဲ့တထေးကြီးခင်မွန်လောင်ဒေါ်နယ်ထရမ့်နဲ့ဖူးစာဆုံခဲ့ပြီး2005ခုနှစ်မှာအိမ်တောင်ချခဲ့ရကခုဆိုသူတို့မှာBaron William Trump ဆိုတဲ့တာတူထွန်ကားခဲ့ပါတယ်။ Melania Trump အနေနဲ့ခင်မွန်းဖြစ်သည့် Donald Trump 2016 November ရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံဖို့ကြိုးစားစဉ်နိုင်ငံတော်မဲဆွယ်လှုပ်ရှားစဉ်ကတိတ်ပါဝင်လှုပ်ရှားပေးခဲ့ခြင်းရှိပါဘူး။ဒါပေမဲ့ Donald Trump ဟာ Republican Party ရဲ့သမ္မတ90လောင်းဖြစ်ရွေးချယ်ခံခဲ့ရတဲ့ဇူလိုင်လကတော့ပါတီနီလာကမှမိကွန်းပြောကြားခဲ့တာတွေ့ရပါတယ်။တိုင်းတစ်ပါးကလာရောက်အခြေချသူတူပွားကိုအခြေခံပြီးမီလီနီယာထရမ့်က Republican Party နီလာကမှပြောခဲ့တာကတော
့ I'm an immigrant and let me tell you no one values the freedom and opportunity of America more than me
ကျမဟာဒီနိုင်ငံကိုလာရောက်အခြေချနေထိုင်သူပါကျမပြောပြစီလွတ်လပ်မှုနဲ့အခွင့်အလမ်းဖန်တီးပေးတဲ့အမေရိကန်ရဲ့စံတန်ဘိုးတွေကိုကျမတိတ်ကိုမျက်နှာလှပါတယ်ကိုချရာဘောကိုရက်တဲ့အမျိုးသမီးတဦးအနေနဲ့ရောအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်သူတဦးအနေနဲ့ရောကျမဒါကိုတိတ်တံပိုးထားပါတယ်လို့မီလီနီယာထရမ့်ကပြောသွားတာဖြစ်ပါတယ်။အမေရိကန်သမိုင်းဆက်ဆက်မှာတော့သမ္မတဂရော်ရီနီနဲ့ခင်မွန်းဖြစ်သူသမ္မတတို့ရဲ့ပါရမီဖြစ်ပေဖြစ်နိုင်ငံအတွက်ကိုတန်ယာဂန်တအသီးသီးကနေဆောင်ရွက်ပေးခဲ့ကြတဲ့အစဉ်အလာရှိတာဖြစ်ပါတယ်။ တို့ဆောင်ရွက်ခဲ့တဲ့အခန့်ကဏ္ဍချို့နယ်ပတ်သက်လို့ပင်ဆယ်ဗေးနီးယားနဲ့သမိုင်းသူတည်တီဒေါ်ဖြူဖြူကအ
မေရိကန်ကွန်စတီကျူရှင်းမှာတော့သူကမသတ်မှတ်ထားဘူးလေသူအတုံး first lady ပေါ့သမားကတော့ရဲ့အခန့်ကဏ္ဍဘာတွေလုပ်ရမလဲသူတို့မှမရှိခဲ့ဘူးဒါပေမဲ့ဒီအမေရိကန်သမိုင်းမှာသမရဖြစ်လာတဲ့အခိုင်မှာခင်မောပန်ပူဝီသမရကတော့ရတယ်သူတို့ကြာတာဝန်ရနေသူတို့စိတ်ဝင်စားတဲ့ခေါင်းစဉ်လေးတွေနဲ့ပေါ့နော်သူတို့ပေါ်ဆောင်လာကြတယ်ဂျက်ကီကနေတက်လာတဲ့အခါကျတော့သူကဟိုအများကြီးသူကခက်ပညာလည်းပူတက်တယ်ပြီးတော့သူက White House ထဲမှာလာတဲ့အကုန်လုံးအမေရိကန်နိုင်ငံရဲ့ရင်းချင်းမှုနဲ့ပတ်သက်တဲ့ဒီအကြောင်းပြန်ထတဲ့အမှုပညာတွေဟာတွေအများကြီးပဲသူဟင့်တင်လာတာတွေ့ရတယ်နိ Jackie Kennedy ပြီးတော့ကျွန်မသိရတာ Lady Bird Johnson တက်လာ Lady Bird Johnson ကတော့သူက Texas ကလေ Texas ကသူက Texas မှာသူနေတော့သူကမော Texas ကနေပြတော့နေတော့သူဘာတွေ့လာလဲဆိုလမ်းကြီးကမှာ Highway တွေမှာ Signboard တွေ Signboard တွေအရန်ချိန်ထားရတူတာတောတောင်အလှပါရအရန်ပျက်စီးတယ်လေအဲ့တော့သူသမရကရဖြစ်တဲ့ကသူ Beautification of America ဆိုပြီး American နိုင်ငံတခုနဲ့မှာရှိတဲ့မြို့တွေကြီး Highway တလျှောက်လုံးတော့ Park တွေဘာတွေမှာခါလေလှလှပပဖြစ်အောင်ပန်းချန်လို့ပါအဲ့လိုမျိုးလောက်တာရှိတယ်ဘက်တီဖို့လက်ထက်ကျတော့ဘက်တီဖို့ကသူကလေသူက breast cancer လည်းဖြစ်တယ်နောက်ပြီးဆိုဒီရက်ဒီပိုင်းလည်းသူကဆွဲတယ်လေအဲ့ဒါကြောင့်သူကပါလဲဆိုသူခင်မွန်းလက်ထက်မှာသူကဘက်တီဖို့ center ဆိုပြီးတော့အဲ့လူတွေရဲ့ပြန်လဲပြီးပြုပြင်ဖို့သူကလုပ်ခဲ့တယ်အဲ့ Roslyn Carter ကျတော့သူကပါလဲဆို mental health ပေါ့နော်စိတ်ဓာတ်နဲ့ပတ်သက်တဲ့ဥစ္စာတွေကိုသူကလုပ်တယ်ဒီ Nancy Reagan ကျတော့ just say no လူငယ်လူရွယ်တွေဆေးကြောက်ပြီးဆွဲဖို့တဲ့ just say no ဆိုတဲ့ဘောမျိုးသူကအဲ့အမျိုးလုပ်ခဲ့တယ်ဘာဘရာဘုတ်စ်ကြီးကတော့သူကလူငယ်လူရွယ်တွေကိုစဖတ်ဖို့အားပေးတယ်ဘာဘရာဘုတ်စ်ကဒီဟီလီရီကလင်ကန်ကတော့ဒီ health care ကိုပထမဆုံးသူယောက်ျားကလည်းတာဝန်ပေးတဲ့အတွက် health care ကိုစပြီးသူလုပ်တာပဲလေလော်ရာဘုတ်စ်ကတော့သူငကိုကလည်းစာကြည့်တိုင်းမှုဖြစ်ခဲ့တော့စာကြည့်တိုင်းနဲ့ပတ်သက်တာသူလုပ်ခဲ့တယ်မီရှဲအိုဘာမာလက်ထက်ကကျွန်မတို့အကုန်လုံးသိတဲ့အတိုင်းပဲကလေးသူငယ်များအဝလွန်တဲ့အတွက်ကြောင့်အကြောင်းဒီမှာကလေးတွေနဲ့ပတ်သက်တဲ့မိဘတွေကိုကျမ်းမာရတဲ့ကျမ်းမာတဲ့အစားအစာတွေစားဖို့နော်ဒီကျင်းကနေပါလေလှုပ်ဖို့သူအပြောတယ
်မီလီနီယံထရမ့်အနေနဲ့ရောတမရကရောဖြစ်လာခဲ့ရင်သူစွန့်ဆောင်ပေးမဲ့ကန္တကဘယ်လိုရှိပါသလဲ Republican Party ညီလာခံမှာသူပြောကြားခဲ့တဲ့မိကုံးမှာတော
့ If I'm honored to serve as first lady I will use that wonderful privilege to try to help people in our country who need it the most One of the many causes dear to my heart.
ကျွန်မအနေနဲ့တမရကတော့ဖြစ်လာမယ်ဆိုရင်ဒီကောင်းမြတ်လာတဲ့အခွင့်အရေးကိုခြေခံပြီးကျွန်မတို့နိုင်ငံမှာရှိနေတဲ့အကူအညီလိုအပ်ဆုံးသူတွေကိုအကူအညီပေးမှာဖြစ်ပါတယ်။ကျွန်မတိတ်ကိုဆန္ဒရှိတာကတော့ကလေးတွေအမျိုးသမီးတွေကိုအကူအညီပေးနိုင်ရေးပါပဲ။လူ့အဖွဲ့အစည်းရဲ့တန်ဖိုးဟာနိုင်ငံသားတွေပေါ်မှာဆက်ဆံတဲ့အပေါ်မှာမူတည်တာဖြစ်တဲ့အတွက်ကြောင့်လဲကျွန်မအနေနဲ့ကလေးတိုင်းလုံခြုံပြည့်စုံပြီးအကောင်းဆုံးပညာရေးရရှိအောင်ကြိုးပမ်းပေးလိုပါတယ်ဒီခန္ဓာထေဝါထတဲ့ဒီနိုင်ငံကြီးရဲ့နိုင်ငံသားတွေအနေနဲ့ကျင်နာမှုမေတ္တာဂရုဏာတရားကိုတူပေါ်တူထားခြင်းအပြင်တွေးစည်းကြမှာညီညွတ်ကြမှာဖြစ်ပါတယ်ဒီစံထားချက်တွေကိုချစ်မနဲ့ဒေါ်နယ်တို့အင်မီရောကိုယူဆောင်လာကြမှာဖြစ်ပါတယ်လို့မလန်နီယာထရမ့်ကပြောသွားတာဖြစ်ပါတယ်ဒေါ်နယ်ထရမ့်အနေနဲ့သမရိုက်ဖြစ်ခံယူခြင်းမှာလူလူရဲ့ထောက်ခံမှုဟာအတော်လေးလျော့နေနေတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့45ဦးမြောက်သမ္မတဖြစ်လာတဲ့ဒေါ်နယ်ထရမ့်ရဲ့ဇနီးတူအနေနဲ့မီလီယံနီယာထရမ့်ကသူ့အရင်အင်ဗီရောမှာနေခဲ့ကြတဲ့သမ္မတခရော်တွေလိုပဲနိုင်ငံရဲ့တာဝန်တစ်စိတ်တစ်ပိုင်းကိုဆောင်ရွက်ပေးနိုင်စမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်။ပင်ဆယ်ဗေးနီးယားနေသမိုင်းသူတည်တီဒေါ်ဖြူဖြူရဲ့တုံးသက်ချက်နဲ့တူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။အားလုံးက cellphone ni ipad ti အဲ့ဒီနဲ့ပဲအချင်းကုန်နေတဲ့ကလေးတွေကအဲ့ဒါသုံးပြီးတော့တယောက်နဲ့တယောက်အချိုးရှိတဲ့ဟာလောက်တာအေးမကြီးကောင်းတဲ့ဟာမလုပ်ပဲနဲ့တယောက်နဲ့တယောက်ကိုအနိုင်ကျင့်တာသူတို့ကကျောင်းမှာအနိုင်ကျင့်တာရှိတယ်လေတချို့တွေက online မှာတင်ပြီးတော့အဲ့လိုမျိုးလုပ်လို့တချို့ကလေးတွေကအဲ့ဒါစိတ်ထိခိုက်ပြီးတော့ suicide လုပ်တာတော့ပါတော့ကျမအထင်နဲ့အဲ့ဒါကို millennial trend လုပ်လိမ့်မယ်ထင်တယ် social media ကိုသုံးတဲ့အခါမှာကောင်းတဲ့ခံခံနာရီနီနဲ့သုံးဖို့ကိုသူကဟိုကလှုပ်လိုက်မယ်ထင်တယ်အခုကလူတိုင်းကပြောနေတယ်လေ Avanga Trump ကသမီးလှုပ်တဲ့လူကပို့ပြီးတော့တက်ကြမယ်တော့ဖြစ်တယ်ဆိုပြီး Avanga Trump ကလည်းပြောနေတယ်သူကဒီတမရသမီးနေနဲ့ဒီအထူးသဖြင့်ဒီဒေကဲတွေဈေးတက်တာဖို့တွေ့ရယ်ကိုဝင်ဆောင်နေလာစားပို့တိုးပြီးတော့ရဖို့ရယ်အဲ့ဒါမျိုးတွေအဲ့ဒါမျိုးသမီးကိစ္စနဲ့ခလေးကိစ္စကို Avanga Trump ကသူစိတ်ဝင်စားတယ်လို့သူပြောတာလေဟိုသူကမိတွေကို
Melania Trump နဲ့ Ivanka Trump ကနှစ်ယောက်စလုံးကသူတို့ရိုးတော့သူတို့ယူလိမ့်မယ်နော်အဲ့ဒါတော့ကြည်ရတယ်ဒါပေမဲ့ကျွန်မထင်ပါတယ် Ivanka Trump ကတလောက်သူကခေတ်ပညာတက် smart တယ်ဖြစ်တယ်အဲ့ကောင်မလေး smart တယ်ဖြစ်တော့သူတလောက်တော့ဘောင်ကျော်ပြီးတော့ဒီလူတွေ first lady ရဲ့ rule ဘောင်ကျော်ပြီးတော့သူလုံမှာမဟုတ်ဘူးဒါပေမဲ့သူ့ဖေကတော့ခုလာမဲ့သမရဖြစ်မဲ့ Trump ကသားသမီးတွေရဲ့ကြံပေးတာပြောတဲ့စကားကိုနားထောင်တဲ့သဘောရှိတယ်ဆိုတော့အခုနိုင်ငံရေးဝေဖန်တဲ့လူတွေကဘာပြောလဲဆိုတော့ Donald Trump အနေနဲ့အစွန်းနဲ့ရောက်ရင်တောင်တက်မှတ်မဲ့လူကသူ့ဇနီးနဲ့ပါတယ်လို့ပြောတယ်ဘာလို့ဆိုသူ့နီးနားမှာရှိတဲ့အကြံပေးရာရှိတာဘာလို့လဲဆိုတော့ Donald Trump ကသူ့ဇနီးစကားလည်းသူနားထောင်တယ်နောက်သူ့သမီးစကားလည်းနားထောင်တယ်ဆိုတော့ဇနီးတဲ့တင်မကောင်သမီးရဲ့စကားမှနားထောင်မယ်ဆို Donald Trump ကပိတ်ပြီးတော့အစွန်းရောက်မဲ့ဥစ္စာရောလုံးမရောမထင်ဘူးကျမတို့အဲ့လိုလဲဆူတောင်းရတာပဲလေ
'Cause it only serves to make me.
Dalala dan season disappear နေတဲ့အမျိုးသမီးခန္ဓာကိုပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါလိမ့်ရှင
်။သောတာရှင်များရှင်။ American ပြည်တော်စုမှာတမလားတဲ့အဖြစ် Donald Trump တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲ။သမ္မတအိုဘားမားလက်ထက်မှာတော့လည်းနီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလား။သောတာရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘလို့ပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်။
စနေညတရားလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုတုတ္တဆုံးလေအမေရိကန်တခွင်ကိုနားဆင်ကြပါရမယ်။အမေရိကန်ရဲ့45ရောက်မြောက်သမ္မတသစ်ဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာကျင်းပပွဲအခမ်းအနားအစီအစဉ်တွေပြင်ဆင်မှုတွေအကြောင်းကိုတော့ဒီသတင်းပတ်ရဲ့တုတ္တဆုံးလေအမေရိကန်တခွင်စီစဉ်မှာကိုအောင်အောင်ကတင်ပြထားပါရရှင်။
ဒီနေ့ဇန်နဝါရီ20ရက်နေ့မှာတော့45ရောက်မြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာကျင်းပပွဲကျင်းပပါရတယ်။တကယ်တော့သမ္မတကျန်းသစ်စာကျင်းပပွဲရဲ့ဆက်ဆက်တဲ့အခမ်းအနားတွေကိုဇန်နဝါရီ19ရက်နေ့ကလေးကစတင်ကျင်းပတာပါ။ကျန်းသစ်စာကျင်းပပွဲမတိုင်ခင်အမေရိကန်သမ္မတတွေဟာနိုင်ငံအတွက်အသက်ဆုံးလူခဲ့တဲ့စစ်တီဂရုပိတ်မှန်တွေရှိရာဝါရှင်တန်ကနေမြစ်တစ်ဖက်ကမ်းဗာဂျီးနီးယားပြည်နယ်ကအာလင်တန်အမျိုးသားစစ်သင်းကျိုင်းကိုတွားရောက်ပန်းဝေချအလေးပြုလေးရှိပါတယ်။
ရွေးကောက်ခံသမ္မတမစ္စတာထရမ့်လဲဇန်နဝါရီလ19ရက်နေ့မှာသူ့သမ္မတမိုက်ပန့်စ်နဲ့အတူလှရောက်ပန်းခွေချအခါရဝပြုခဲ့ပါရယ်ညနေဖက်မှာတော့လင်ကွန်အမတ်တရဗိမာန်မှာကျင်းပတဲ့ Make America Great ဂီတဖျော်ဖြေပွဲကိုတက်ရောက်ပါရယ်ဒီကြိုဆိုပွဲမှာရွေးကောက်ခံသမ္မတထရမ့်ဟာလူထုကိုပထမဆုံးအကြိမ်မိန့်ခွန်းပြောကြားခဲ့ပါရယ
် But we're going to make America great for all of our people everybody.
နိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်အောင်စုဖြစ်အောင်အလုပ်ကြိုးကြိုးစားစားလုပ်ပြီးတိုင်းပြည်ကိုညင်ညွတ်အောင်လုပ်သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။သိတ်ကောင်းတဲ့အခြေအနေတွေကိုအမေရိကန်ပြည်သူတွေတွေ့မြင်ကြလိမ့်မယ်လို့သမ္မတသစ်ကျန်းသစ်စာကျင်းပပွဲအကြိုးနေ့မှာမစ္စတာထရမ့်ကပြောသွားတာပါ။အမေရိကန်ပြည်အောင်စုမှာဘာတွေဖြစ်နေလဲဆိုတာကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေကြတယ်လို့ဆိုပြီးကျန်းသစ်စာကျင်းပတဲ့အချိန်မိုးရွာရွာနေသားသားရာသီဥတုဘလို့ပဲဖြစ်ဖြစ်သူကတော့ဂရုမစိုက်ဘူးလို့လည်းပြောသွားပါတယ်။သမ္မတသစ်ကျန်းသစ်စာကျင်းပပွဲကိုအမေရိကန်ပြည်အောင်စုတဝိုင်းကမစ္စတာထရမ့်ကိုထောက်ခံသူတွေတက်ရောက်တာကြောင့်ဝါရှင်တန်ဒီစီမှာတော့လူစီကားနေပါတယ်။ဇန်နဝါရီ20ရက်နေ့ကျန်းသစ်စာကျင်းပပွဲကိုတော့အမေရိကန်အစိုးရထိပ်တန်းခေါင်းဆောင်တွေတက်ရောက်ကြပြီးရှင်ပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ခဲ့သူဟီလာရီကလင်တန်လည်းတက်ရောက်မှာပါ
။ဒါပေမဲ့လည်းဟောလိဝုဒ်ကအနုပညာရှင်တွေကတော့မစ္စတာထရမ့်ရဲ့ဖိတ်ကြားမှုကိုလက်မခံမဲနဲ့ဒီကျန်းသစ်စာကျင်းပပွဲမှာတက်ရောက်ပြီးတချင်းဆိုဖျော်ဖြေတာမျိုးမဟုတ်ကြပါဘူး။ ဒါအပြင်ထင်ရှားတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်နဲ့တခြားဒါဇင်နဲ့ချီတဲ့လွှတ်တော်အမတ်တွေကလည်းကျန်းသစ္စာချိန်ဆပွဲကိုမတက်ရောက်ကြပါဘူး။ကျန်းသစ္စာချိန်ဆပွဲနောက်တည့်ရက်မှာတော့ Women March ဆန္ဒပြပွဲကျင်းပဖို့နိုင်ငံတော်အလုံးကအမျိုးသမီးတွေစီစဉ်ထားပါတယ်။သမရသစ်အပေါ်ဆန္ဒပြပွဲမှာလူ3000လောက်ပါမယ်လို့ခန့်မှန်းထားတာပါ။ကျမတို့ VOA ရုံတောက်မှာစုရအဖြစ်သတ်မှတ်ထားပြီးတော့အမျိုးသမီးအမျိုးသားမရွေးပါဝင်ကြမှာပါ။
ကျန်းသက်စာချင်းဆိုပဲတက်ရောက်ဖို့အထူးနေရာတချို့ကိုတော့သက်ဆိုင်ရာနေမြေကလွတ်တော်အမှတ်ရုံးကနေမှရှောက်ထားရပါတယ်အဲ့လိုရှောက်ထားရမှာဘာကြောင့်အခုလိုကျန်းသက်စာချင်းဆိုပဲကိုတက်ရောက်ချင်တာလဲဆိုတာကိုတော့ရှင်းပြဖို့လိုပါတယ်များသောအားဖြင့်တော့ဒီစေတနာဝန်တန်းလောက်ကင်ခဲ့ပုသူတွေနဲ့သက်ဆိုင်ရာနေမြေအစုအဖွဲ့ကိုစားပြုခေါင်းဆောင်တွေကိုတော့အထူးဦးစားပေးပြီးတော့လက်မှတ်ထုတ်ပေးပါတယ်အဲ့လိုလက်မှတ်မရဘူးဆိုရင်လေဒီလွတ်တော်ပင်မအစအဦးနောက်ဖက်မှာရှိတဲ့အမျိုးသားရည်မြင်တလျှောက်နေရာတွေမှာထောင်ထားတဲ့LCD ရုပ်မြင်သံကြားဆက်တွေကတဆင်လဲကြည့်ရှုနိုင်ပါတယ
်တကယ်တော့အခုလို58ချိန်မြောက်အမေရိကန်သမ္မတသစ်ဂျန်သစ်စာချင်းဆိုပွဲအတွက်ကြိုတင်ပြင်ဆင်မှုတွေစတင်လှုံ့ဆော်နေပြီဖြစ်ကြောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့အကြီးအကဲဘိုချို့ Bradley Becker ကလွန်ခဲ့တဲ့တလလောက်ကတည်းကပြောထားတာပါဂျန်သစ်စာချင်းဆိုပွဲကိုမြို့တော် Washington DC မှာကျင်းပချိန်တင်းညက်ချီတဲ့ပရိသတ်တွေလာရောက်မှာဖြစ်တယ်လို့ကဘာတဝန်တန်းနဲ့ချီတဲ့လူတွေကလည်းရုပ်မြင်သံကြားကနေကြီးမှာဖြစ်တဲ့အတွက်အလွန်ကြီးလေးတဲ့တာဝန်ဖြစ်တယ်လို့ဘိုချိုဘက်ကာကပြောပါတယ
်55ဦးမြောက်အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ကျန်းသစ်စာချင်းဆိုပွဲကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးဒီဇင်ဘာလကအကြိုရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုသူကအခုလိုရှင်းလင်းပြခဲ့တာပါပင်မလွှတ်တော်နဲ့အမျိုးသားရည်မြင်တဝိုက်ကလွတ်လပ်ရေးကြောက်တိုင်းတခါဒီအမတ်တရလင်ကွန်ဘိတ်မန်စာရာတွေကိုပုံစံတူပြုလုပ်ပြီးတော့အစီအစဉ်တွေကိုအသေးစိတ်ရှင်းပြခဲ့ပါတယ်ကျန်းသက်စာချင်းဆိုပွဲအတွက်လုံခြုံရေးကိုရဲတပ်ဖွဲ့ဝင်တွေနဲ့အတူအမျိုးသားအရန်တပ်ဖွဲ့ဝင်တွေကပါတာဝန်ယူသွားမှာပါ1989ခုနှစ်ကစတင်ပြီးတော့အခုလိုကျန်းသက်စာချင်းဆိုပွဲတွေမှာအမေရိကန်စစ်တပ်ဟာလုံခြုံရေးယူပေးလာခဲ့တာပ
ါအမေရိကန်နိုင်ငံရေလောကမှာအကြီးအကျယ်ဆုံးအခမ်းအနားတစ်ခုဖြစ်တဲ့ကျန်းသက်စာချင်းဆိုပွဲအတွက်ပြင်ဆင်နေရမှာတော့လွန်ခဲ့တဲ့သတင်းပတ်ထဲမှာစစ်မှုထမ်းတွေနဲ့ဝတ်ဆောင်ပြေးလေ့ကျင့်ခဲ့ကြပါတယ်အမေရိကန်ဒီမိုကရေစီစနစ်မှာအရေးပါလာတဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုအဖြစ်ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်လှနဲ့ချီပြင်ဆင်မှုတွေအကြီးအကျယ်လုပ်ခဲ့ရတာပါဒီထဲမှာတော့တာဝန်ကအနားယူရမဲ့သမရနဲ့အသစ်တက်လာမဲ့သမရတွေရဲ့လုံခြုံရေးအခအကွဲပေးရေးလုပ်ငန်းတွေထိတ်ဆုံးကပါပါတယ်ကျန်းသစ်စာချင်းဆိုပွဲအခမ်းအနားလုံခြုံရေးအတွက်ကိုတော့အမေရိကန်အထူးလုံခြုံရေး Secret Service ကကြီးကြပ်စီစဉ်နေတာပါ
လူ9000လောက်လာရောက်မယ်လို့ခန့်မှန်းထားတဲ့ကျန်းသက်စာချင်းစုပွဲအတွက်လုံခြုံရေးအင်အား300လောက်ချထားခဲ့တာပါအထူးသဖြင့်ကျန်းသက်စာချင်းစုပွဲလမ်းတစ်လျှောက်နေရာတော်တော်များများကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ယူဆောက်ရှောက်ပေးမှာဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဌာနကတော့အများပြည်သူလုံခြုံရေးအထူးသဖြင့်ကတော့ရွေးကောက်ခံသမ္မတထရမ့်ကိုစန့်ကျင်နေကြတဲ့ဒီဆန္ဒပြသူတွေနဲ့ထိတ်တိတ်ပြဿနာမပေါ်အောင်ကာကွယ်ဖို့တာဝန်ယူထားပါတယ်
ကျန်းသက်စာချင်းဆိုတဲ့ဇန်နဝါရီလ20ရက်နေ့အတွက် Washington DC ကလမ်းတွေကိုပိတ်ထားပါတယ်။တချို့နေရာတွေဆိုဂျာရာဘေးနဲ့အစောပိုင်းကတည်းကလမ်းတွေကိုစပြီးတော့ပိတ်ဆို့ထားပြီးကျန်းသက်စာချင်းဆိုတဲ့နေရာနဲ့နီးတဲ့ VOA ရုံဘေးပတ်လည်အထိပါလုံခြုံရေးအတွက်လမ်းဘေးမှာအကရန်တွေချထားပါတယ်
။ကဲဒီတစ်ခါတော့လုံခြုံရေးကိစ္စတွေတည်းမဟုတ်ဘဲနဲ့ Washington ကဒီစီးပွားရေးလုပ်ငန်းရှင်တွေရာလည်းပဲဒီ Washington ကိုလာရောက်ကြမဲ့သူတွေအတွက်ဘလို့ကြိုတင်ပြင်ဆင်မှုတွေလုပ်နေလဲဆိုတာကိုဆက်ပြောပြအောင်မှနန်းလောင်ရေး Washington DC ကဒီဇိမ်ကန်ဟိုတယ်တွေကအစားအမှတ်တရလက်ဆောင်ပစ္စည်းတွေရောင်းနေဆိုင်တွေအစုံအားလုံးဟာကြိုပြီးတော့ပြင်ဆင်နေကြပါတယ် Washington ရဲ့အကောင်းဆုံးစာရင်းဝင် Four Season Hotel မှာဆိုရင်ဒီကျန်းသစ္စာချင်းစုပွဲသတင်းပတ်အတွင်းမှာဒီဈေးမြင့်ထားတဲ့ကြားမှာပဲအခန်းလုံးမကျန်တော့ပဲအားလုံးကိုငှားခဲ့ရတယ်လို့ဆိုပါတယ်အထူးပြင်ဆင်ထားတဲ့အခန်းမျိုးဆိုရင်တော့တညကိုဒေါ်လာ16,000ထိပေးအားပြီးတပတ်ကိုအနည်းဆုံး4ရက်လောက်နေရမှာကြောင့်64,000လောက်ကုန်ကျနိုင်ပါတယ်။အဲဒီလိုလာရောက်တဲခိုကြသူတွေထဲမှာနိုင်ငံရေးပါတီနောက်ဒီစီးပွားရေးလုပ်ငန်းတွေ၊ဘဏ်တွေ၊တခြားကုန်သွယ်မှုလုပ်ငန်းကလူတွေလည်းပါပါတယ်ဗျ
။ဟိုတယ်ကနေ့စဉ်လက်ဆောင်ပစ္စည်းတွေပေးတဲ့အပြင်စာရေးကိရိယာထည့်နေတဲ့ဘူလလက်ဆောင်ပေးတယ်လေ။အဲ့ဒီဘူးပေါ်မှာတော့သမရစီးတစိုက်ကို24ကရက်ရွှေသားနဲ့ရိုက်နှိပ်ထားတာပါ။အခုလိုတန်ဖိုးကြီးပစ္စည်းလက်ဆောင်ရသူတွေရှိပေမဲ့လည်းတန်ဖိုးနဲ့တခြားလက်ဆောင်ပစ္စည်းတွေလည်းနေရာအတော်များများမှာဝယ်နိုင်ပါတယ်။ထရန့်ပြောခဲ့တဲ့အမေရိကကိုပြန်ပြီးတော့အင်အားကောင်းလာအောင်လုပ်မယ်စာသားပါတဲ့အုပ်ထုပ်ကတော့ရောင်းအကောင်ဆုံးလို့လက်ဆောင်ပစ္စည်းရောင်းတဲ့ဆိုင်တွေကပြောတယ်လေ။စီးပွားရေးသမားတယောက်ဖြစ်တာကြောင့်စီးပွားရေးအကွက်ကောင်းတွေလည်းပုံမြင်ပြီးတော့နိုင်ငံအတွက်ပိုအကျိုးရှိလိမ့်မယ်လို့သူတို့ကမျှော်လင့်နေကြတာပါ။
ဒီကနေ့ဇန်နဝါရီ20ရက်နေ့နေ့လယ်ပဲကျန်းသက်စာချင်းစုပွဲပြီးမှာတော့သမ္မတသစ်ဒေါ်နယ်ထရမ့်မှာလွတ်တော်ပင်မအဆောက်အဦးကနေအီဗီရိုရှီယာကိုပင်ဆယ်ဗေးနီးယားလမ်းတိုင်းသွားမှာဖြစ်ပြီးတော့အဲ့ဒီနေရာကအဆောက်အုံနေသူတွေကိုလည်းနှုတ်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
အောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လေးအမေရိကန်တစ်ခွေကိုအခုလိုတောက်ကြနေညမှာအစ်တနာဆင်နိုင်ပြီးပြန်လဲထုတ်လွှင့်ချက်ကိုတော့အင်ကာနေ့မနေ့ပိုင်းမှာနာဆင်နိုင်ပါလေရှင်အခုနောက်ဆုံးနာဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါလေရှင်
မြန်မာနိုင်ငံရဲ့ခြေလက်တွေမှာမီးလင်းဖို့အတွက်ပြန်ပြစ်မြဲဆွမ်းရင်ကိုဘလို့အသုံးချတင်ပါသလဲအစိုးရကအားပေးမယ်ဆိုရင်ဘလို့စီမံကိန်းမျိုးကိုလုပ်ဖို့လိုပါသလဲ Dream မြန်မာပြန်ပြစ်မြဲဆွမ်းရင်အသင်းကဥက္ကောင်မြင့်အမြင့်ကိုဒီတစ်ပတ်မှာပြောပြပေးမှာပါပြန်ပြစ်မြဲဆွမ်းရင်အတွက်နိုင်ငံတော်ကချထားတဲ့အစီအစဉ်မှာကမ္ဘာဘဏ်ကရေးဆွဲထားတဲ့နိုင်ငံတော်ရဲ့လျှက်စစ်ဆွမ်းရင်ဆိုင်ရာအမျိုးသားရေးအစီအစဉ်NEP နဲ့ဂျပန် JICA အဖွဲ့ကနေဆွဲထားတဲ့မြန်မာ Energy Master Plan အစီအစဉ်တွေရှိပါတယ်။တက္ကသိုလ် 2030 ရောက်ရင်တနင်္ဂနွေလုံးမီးလင်းရေးအတွက် JICA ရဲ့စီမံကိန်းကကြောင်မီးသွေးကိုသုံးဖို့အတွက်33ရာခိုင်နှုန်းနဲ့ရေအားက42ရာခိုင်နှုန်းသုံးနေချိန်မှာပြန်ပြည့်မြဲစွန့်ရင်အတွက်6ရာခိုင်နှုန်းပဲတက်မှတ်ထားရမို့ပြန်ပြည့်မြဲစွန့်ရင်အတွက်နေရာကတိတ်မရှိဘူးလို့ဥက္ကောင်မြင့်ကပြောပါတယ်။
ကြိုက်တာက energy master plan ကိုသူဆွဲပေးလာတာပါနိုင်ငံတော်ဆိုအပ်ကိုအရင်ဆိုအပ်ပေါ့နော်အခု energy master plan ရဲ့သူဆွဲပေးရတဲ့လမ်းကြောင်းကသူကကျွန်တော်တို့ရဲ့ခုနဖွံ့ဖြိုးရေးအားလုံးကို block လုပ်ထားတယ်လို့ဖြစ်ပါတယ်ဒီ renewable energy ကို 9% ဆိုပြီးတော့ 2030 target နဲ့ဆွဲထားပါတယ်အဲ့ဒီ target ကို ministry က accounted for နေနေရမှာ renewable energy ကခုနပြောသလိုနေရာမရှိဘူးနောက်တစ်ခုကကြိုက်ကားလိုအမျိုးကကျွန်တော်တို့သူတို့လည်းဒီတခြားနိုင်ငံတွေမှာကြာတော့ဒီ people base ပေါ့နော် PPP ပေါ့ဗျာအခုခေတ်စားနေတာ public private partnership ဒီပြည်သူက market ကတကယ်ဖြစ်လာတဲ့ဟာအဲ့ဒီအခြေအနေဖြစ်အောင်သူတို့က business model တွေလုပ်ပြီးတော့သူအားပေးဖို့လိုပ
ါစီးပွားရေးတွက်ချေကြိုက်မယ်နမူနာပုံစံတွေမလုပ်ခင်အစိုးရကမူဝါဒတွေချပေးဖို့လိုပါတယ်ဒါပေမဲ့အခုအစိုးရကမူဝါဒကောင်းကောင်းမချနိုင်သေးတာမို့အခုချိန်မှာအစိုးရကိုဘက်ဆောင်ပါတဲ့စီမံကိန်းနမူနာတွေတင်ပြဖို့လုပ်နေတယ်လို့ဆိုပါတယ
် model project တွေပေါ့နော်ကျွန်တော်ခေါ်တော့ဒီ multi disciplinary model project ပေါ့မ project တစ်ခုကဒီကျေးရွာကြီးဒီကမီးလင်းမယ်တနည်းအားဖြင့်ဟလာလုတ်တဲ့ကံမှာဒီ hydro သုံးမယ် solar သုံးမယ် biomass သုံးမယ် hybrid ဖြစ်ရင်လည်းပြင်မယ် design တစ်ခုကဒါပေမဲ့အဲ့ဒီမှာ policy approach တွေလည်းချက်သွင်းထားမယ် environment approach solar approach တွေချက်သွင်းထားမယ်အဲ့ဒီလိုနဲ့ model project တွေကိုသူတို့ပထမ subsidized phase ပေါ့အဲ့လိုအမျိုးတွေလုပ်ဖို့လိုပါတယ်ဗ
ျဆက်ဥပမာလေးတစ်ခုပြောပြပေးပါဆရာဥပမာဆိုရင်မြို့တစ်မြို့ပေါ့နော်ထားပါတော့ဒီရန်ကုန်မန်းလေးလမ်းမကြီးပေါ်ကမြို့တစ်မြို့ပေါ့နော်မီးတိတ်ပြီးတော့လက်စစ်တာတိတ်မရတဲ့မြို့တစ်မြို့ဆိုရင်ဆရာဘလို့လှုပ်စပြီးတော့လှုပ်မယ်လို့အကြံပေးမလဲဆရာ
ဥပမာကျွန်တော်နိုင်ငံမှာဒီမဟာဒါလိုင်းက32ရာခိုင်နှုန်းလောက်ပဲရှိတော့ကျန်တဲ့နေရာမှာဒီမဟာဒါလိုင်းမရှိပါဘူးမရှိပြည်လို့အဲ့လိုမြို့တွေရွာငယ်တွေဥပမာစက်မှုဇုံတွေဟဲ့လားအဲ့လိုနေရာတွေမှာမီးရေလိုလိုသူနီးသူအနဲ့လုံတာတွေရှိပါတယ်ဒါပေမဲ့သူနီးသူအနဲ့လုံတော့ဥပဒေအရလည်းအမပေးဘူး finance ပုံစံနဲ့ကိုယ်ပဲလုပ်တယ်ဟဲ့လား technology လည်းဒီ fail မလုပ်တော့သူ့မှာအခက်အခဲအများကြီးနဲ့တန့်နေတာတွေရှိပါတယ်အဲကျွန်တော်အမြင်ကကျွန်တော်ကပါလဲဆို project နှစ်မျိုးပေါ့နော် green and brown ဆိုပြီး green ဆိုတာကဥမာမြို့တစ်မြို့ရှိမယ်ဗျာအဲ့ဒါစက်မှုဇုံတစ်ခုရှိမယ်မြို့တစ်မြို့ရှိမယ်အဲ့ဒီနေရာကိုဒီပြီးပေးဖို့ကိုနိုင်ငံတော်ရဲ့ grid line နဲ့ဟဲ့လားမစင်းစားတော့ဘူးဒီမျိုးမျိုးရှိပါတယ်သူက private sector တစ်ခုကို local private sector လုံးဝလုပ်တာရှိတယ် local နဲ့နိုင်ငံခြားသားနဲ့လုပ်တာရှိတယ်စသဖြင့်ပေါ့နော်အဲ့လို private sector တစ်ခုကိုသူဘယ်လိုနည်းနဲ့ပေးမလဲ solar နဲ့ပေးမလားဟဲ့လား hydro နဲ့ပေးမလား hybrid နဲ့ပေးမလားကျွန်တော် design တွေထုတ်လို့ရပါတယ်သူရဲ့ power consumption နဲ့သူရဲ့ဟဲ့လားလိုတဲ့ requirement IPP လုပ်ပိုင်ခွင့်ကိုအပြည့်အဝနိုင်ငံတော်ကပေးမယ်ဆိုရင်အဲ့လိုမျိုးကိုစဖို့ကငကူကလုံလုံလုံစင် business trend မရှိတဲ့အတွက်ဘယ်သူမှစိုးကြောက်ပါတယ်အဲ့ဒါကိုရေဝင်းလုံလာနိုင်အောင်နိုင်ငံတော် policy ရအပေးရမယ်နောက်တော့ငွေကိုဘယ်လိုနည်းနဲ့ finance system တွေပေါ့ဒီ World Bank ကိုလည်းကျွန်တော်ပြောပြပါတယ်ခင်ဗျားတို့ private sector ကိုတိုက်ရိုက်ငွေပြီးတော့တကယ်လုပ်တဲ့လူကိုပေးနိုင်တဲ့နည်းမလုပ်နိုင်ဘူးလားဆိုအဲ့လိုမျိုးလုပ်လို့ရတယ်နောက်တစ်ခုကဒီ policy မှာအခုက environment issue တွေ social issue တွေဒီ energy မှာ energy ပေးတာ generation တစ်ခုတည်းမဟုတ်ဘဲနဲ့ဒီ energy efficiency ရော energy storage ဆိုအဲ့ဒါတွေကိုရောတဲ့ multi disciplinary design လို့ကျွန်တော်ကတော့ပြောချင်တာပေါ့ဗျာ
ဘက်ဆောင်စီမံကိန်းအတွက်ပြန်ပြည့်မြဲစွန့်ရင်မှာစွန့်ရင်ကိုပိုးပြီးထိရောက်စေတဲ့နှီးတွေစွန့်ရင်တူလောင်တဲ့နှီးတွေကိုတုံးပြီးရေရှည်အတွက်အစိုးရနဲ့ပုဂ္ဂလိကဟန်ချက်ညီညီလှုပ်ဆောင်ဖို့လိုပါတယ
်။အဲ့လိုမျိုးကိုလုတ်တာအောင်နိုင်ငံတော်တို့ကလည်းဒီ project တွေကပေးမယ်။ပုဂ္ဂလိကဘိုင်းကလည်းသူ့ရဲ့ပါဝင်မှုမှာ business ဆန်ဆန်ပေါ့ long term perspective အပြည့်နဲ့လုပ်မယ်ဆိုရင်ကျွန်တော်ရနိုင်ခြေတွေအများကြီးရှိပါတယ
်။ Off grid လို့ခေါ်တဲ့ပင်မမဟာဓာတ်အားလိုင်းနဲ့ချိတ်ဆက်မထားတဲ့နေရာတွေမှာမီးရဖို့အတွက်စံပြအဖြစ်ရထားပြီးမီးပေးဖို့လုပ်နိုင်ပြီဆိုရင်အဲ့ဒီနေရာအတွက်မီးပေးတဲ့ပင်မလိုင်းရောက်လာချိန်မှာတည်ဝင်ချိတ်ဆက်ပိုင်ခွင့်ရှိဖို့ကအဓိကအရေးပါပါတယ်
ဝါရီတခုပေါ့နော်မြို့ငယ်တခုဆိုလည်းကောင်းရွာအုပ်စုတခုဆိုလည်းကောင်းတကယ်လို့မင်းကြီးကြီးရောက်လာရင် तू ကတရားဝင်ချိတ်ဆက်ပိုင်ခွင့်ပေါ့နော် grid internet connectivity လို့ခေါ်ပါတယ်အဲ့ဒါတရားဝင်ရှိရပါမယ်ဘယ်လိုလုပ်တော့လည်းနေချိတ်ဆက်မလဲကျွန်တော်နဲ့ငွေပေးယူလား power purchase ဘယ်လိုလုပ်မလဲဆိုတာကတခြားနိုင်ငံတွေမှာဒါတွေအများကြီးရှိပါတယ်အဲ့ဒါတွေကိုအတူယူပြီးတော့ဒီ modeling နဲ့ပေါ့နော်နိုင်ငံတော်မှာပထမဆုံးမရှိသေးဘူးဆိုရင်စပေးဖို့လိုပါတယ်မြို့ငယ်တွေလည်းစလို့ရတယ်ရွာအုပ်စုတွေလည်းစလို့ရတယ်တချို့ဆိုရင် isolate ဖြစ်နေတဲ့စက်မှုဇုန်တွေအဲ့ဒါစသဖြင့်ပေါ့စလို့ရတယ်နောက်တချို့ဆိုရင်ကျွန်တော်ဥပမာပေးမယ်ဆိုရင် housing estate တွေရှိတယ် housing estate တွေကိုလည်းနိုင်ငံတော်ရဲ့ line တခုတည်းကိုအာမကူပဲနဲ့ hybrid နဲ့ပေါ့နော်ကိုယ် line မိပေးတဲ့စနစ်နဲ့ဒီ public sector ကိုသူ့ရဲ့ business တွေလုပ်နိုင်အောင်ဘယ်လိုလုပ်မလဲအဲ့လိုတွေကျွန်တော်တို့အများကြီးလုပ်လို့ရတာတွေရှိပါတယ်ဒါ policy ကကျွန်တော်တို့အမေမထားဘူးကျွန်တော်တို့ဒီ renewable energy ကိုလေကျွန်တော်ဒီ public ကကန္တာကလုပ်နိုင်အောင်ပေါ့နော်အဲ့ဒီအဓိကပါပဲ
ပုဂ္ဂလိကဆိုရင်ပို့ပြီးတော့အခုတစ်ထပ်ပို့မြန်မြန်ဖြစ်မယ်ပေါ့နော်
မြန်မြန်ဖြစ်မှာပါပုဂ္ဂလိကကဏ္ဍလုံးမှာပဲဖြစ်မှာပါဒီအစိုးရကိုဒီနိုင်ငံတော်အစိုးရကပဲကင်နေလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒီနိုင်ငံတော်အခုဂရိကြီးကလည်းဒီဘီလီယံနဲ့ချီပြီးတော့အမြဲစိုက်နေရတာလေဘယ်လောက်များကြာကြာစိုက်နိုင်မလဲတော့မသိဘူးဂရိကလည်းကောင်းအောင်လည်းမပြင်နိုင်ဘူးဒါပြီးအလားအလာကလည်းခုနလိုပေါ့ဒီကျွန်တော်တို့ကမကောင်းဘူးပေါ့ဗျာတကယ်လို့ပုဂ္ဂလိကကဏ္ဍကို decentralize လို့ခေါ်တယ်လေဘဟုကပဲမကင်တော့ဘဲနဲ့ပုဂ္ဂလိကကဏ္ဍကို decentralize နဲ့ခွဲပေးတဲ့အားကိုလက်တွေ့ပြင်တကယ်ပုဂ္ဂလိကကဏ္ဍကပြည်တွင်းရောပြည်ပရောဟလား join ရောပေါင်းပြီးလုံနိုင်အောင်သူတို့အားပေးဖို့ကဒီနှစ်မှာမရှိဘူးဆိုတာနေရှင်းထွက်ပါတယ
်အဲဒီလာမယ့်2018ခုနှစ်အတွက်တော့ညှော်လင့်ထားတာဆရာဒါမျိုးဖြစ်ဖို့
ညှော်လင့်ထားပါတယ်ကျွန်တော်ကလွတ်တော်အဆင့်ဒီလဲကျွန်တော်တန်းနေပြီစူးစမ်းလုပ်နေပါတယ်ဒီဟာကိုကျွန်တော်ကနိုင်ငံတော်ရဲ့ဒီပြောင်းလဲမယ်ဆိုတဲ့အချိန်မှာဒီအချိန်မှာကျွန်တော်တို့ green energy ပေါ့ renewable energy ကိုကဘာသွားနေသလိုကျွန်တော်တို့နိုင်ငံပြောင်းဖို့အခွင့်အရေးရှိတယ်ဆိုတော့အဲ့ဒါ2019မှာစနိုင်အောင်လို့တော့ကျွန်တော်ကဒီလာမယ့် 2019 February မှာ Warben နဲ့နိုင်ငံတော်ဆိုအနဲ့လုပ်မဲ့ဒီ mini grid workshop ဆိုတာရှိပါတယ်ခုနပြောတဲ့မာတာလိုင်းပြပကိစ္စတွေကိုပြောမယ့်အမှာအယူပြီးတော့ကြာကြာနာခုန modeling တွေပါတယ်ခုနမေးတဲ့ဟာမျိုးပေါ့နော်ကျွန်တော်စနစ်တကျချပြပြီးတော့လုပ်ဖို့ကျွန်တော်ကြိုးစားနေပါတယ်ပြုပြင်ပြောင်းလဲနိုင်အောင်
မြန်မာပြန်ပြည့်မြဲဆွမ်းရင်အတင်းကဥအောင်မြဲပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
တော့ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဉာဏ်ပညာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ကျမတို့ VOA ရဲ့အခုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်ပြပြချင်းမိနစ်ပိုင်းအတွင်းမှာပဲဒီကနေ့သမရကျန်းသစ္စာကျိတ်ဆိုပွဲအခမ်းအနားမြင်ကွင်းတွေကို VOA Internet စာမျက်နှာ burmese.voanews.com ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်ဒီကနေ့ညပဲအစီအစဉ်ဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုကိုရနိုင်ကကြေညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ဟာအခုကျွန်တော်တို့သတင်းကြေညာချိန်မှာပဲဝါရှင်တန် DC ကသမ္မတအင်ဘီရောမှာတွေ့ဆုံနေကြပါတယ်။သမ္မတအိုဘားမားနဲ့သမ္မတကရော့စ်မီရှယ်အိုဘားမားတို့ကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ဇနီးဖြစ်သူမလာနီယာထရမ့်တို့ကိုအင်ဘီရောမှာလပယ်ရီကော်ဖီစားတာရင်းနဲ့မနက်စာတဲခင်းအခန့်ခဲ့ကြတာပါအဲ့နောက်မကြခင်အချိန်တွင်းမှာပဲသူတို့ဟာအင်ဘီရောကနေကျန်းသစ္စာချင်းဆိုမဲ့အမေရိကန်လွှတ်တော်ကိုအတူသွားရောက်မှဖြစ်ပါတယ်ဒါဟာသမ္မတအိုဘားမားအတွက်တော့အင်ဘီရောကနေနောက်ဆုံးချိန်ဖြစ်နေထွက်ခွာမှဖြစ်ပါတယ်အမေရိကန်ကျန်းသစ္စာချင်းဆိုပွဲအခမ်းအနားကိုသမ္မတဟောင်းဂျော့ဂျ်ဝီဘုရှ်နဲ့သမ္မတအောင်ကရော်လော်ရာဘုရှ်တို့တက်ရောက်တာကိုတွေ့ရသလိုသမ္မတဟောင်းဘီလ်ကလင်တန်နဲ့ဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုရှုံးနိမ့်ခဲ့တဲ့ဟီလာရီကလင်တန်လည်းတက်ရောက်လာတာကိုတွေ့ခဲ့ရပါတယ်။ဒါပြင်အထူးဧည့်သည်တော်တွေနဲ့ Republican ခေါင်းဆောင်တွေလည်းလွှတ်တော်မှာရောက်ရှိနေကြပြီဖြစ်ပါတယ်ခင်ဗျာ။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသမ္မတအဖြစ်နဲ့ကျန်းသစ်စာကျင်းဆိုဖို့လုံနေချိန်မှာပဲ American ပြည်တော်စုနယူးယောက်အပါအဝင် London, Toronto, Sydney, Manila စတဲ့ကမ္ဘာမြို့ကြီးတွေမှာလည်းဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ညောင်မြို့မှာတော့ဟောလိဝုဒ်ကကမ္ဘာကျရုပ်ရှင်မင်းသားမင်းသမီးတွေဥဆောင်ပြီးတော့ဆန္ဒပြသူရာပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်တို့ဟာဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်ခင်ဗျာ
။2019ခုနှစ် January 20ရက်တောက်ကြနေ့ညပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြေညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင်။ VOA American တရက်စနေနေ့မနေ့ဖက်အစည်းအဝေးတွေကိုတော့မြန်မာစံနှုန်းချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖတ်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.